Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2024ခုနှစ်အေပြီလ29ရက်တနင်္လာနေ့မနက်ပိုင်း6:00ကနေ9:00အထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။ရေဒီယိုကလည်း live တို့ပြီးတော့24 40နဲ့51 live လာပြီးတော့190ပြည် VOA ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားပါ။
ဂါဇာရင်းနဲ့ပါလက်စတိုင်းနာဂါကိစ္စတွေဆွေးနွေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဆော်ရီကိုရောက်ရှိဖို့ရှိပါတယ်။ဟာမတ်စ်နဲ့အစ္စရေးလအပေါ်နိုင်ငံတကာဖိအားပေးမှုတွေကြီးထွားလာချိန်မှာပဲအစ္စရေးကဂါဇာစစ်ဆင်ရေးကိုတနင်္လာနေ့မှာဆက်လက်ဆင်နွှဲနေပါတယ်။တရုတ်နဲ့ဂျပန်တို့ကြားနေပြည်တော်နဲ့ညှင်းပွားနေတဲ့အရှေ့တရုတ်ပင်လယ်ပြင်တဲ့တရုတ်ကမ်းခြေစောက်တန်းနဲ့ဂျပန်လွှတ်တော်အမတ်ပါဖွဲ့လို့ထိတ်တိုက်တွေ့ခဲ့ကြပါတယ
်။အဲဒီလိုထိတ်တိုက်ရောက်တဲ့တွင်ပြင်ဆော်လမွန်ချူးစုနိုင်ငံရွေးကောက်ပွဲအကြောင်းကိုလည်းကြည့်ရှုနှက်ဆင်ကြပါမယ်။ပါစီအစီအစဉ်မှာတော့ဒီမိုကရေစီရွှေနေကကမ္ဘာမြေမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများဒီမှာပြမပေးစာနဲ့သူကြစံပြသတင်းများစတဲ့အပတ်စဉ်ကာလတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရေဆုံးတော့ဒီကနေ့မနေ့ထိတ်တန်းအောင်သတင်းတွေကိုနန်းတော်ကပြောပြပါမယ
်။ဟာမတ်နဲ့အစ္စရေးတို့အပေါ်နိုင်ငံတကာရဲ့ဖြစ်အားပင်မှုတွေကြီးထွားလာနေချိန်မှာပဲအစ္စရေးတို့ကဂါဇာစစ်ဆင်ရေးကိုတနင်္ဂနွေနေ့မှာဆက်လက်ဆင်နွှဲပါတယ်။အစ္စရေးနယ်စပ်အနီးဂါဇာဒေသထဲမှာမိခိုးလုံးတွေတက်လာတဲ့တင်ကားတွေလှုပ်ရှားသွားလာနေတာကိုမြင်ရပါတယ်။ဂါဇာဒေသအတွင်း9လနီးပါးကြာလာပြီဖြစ်တဲ့စစ်ပွဲတွေအပြည့်အစဲနိုင်ရင်းနဲ့ဟာမတ်စ်တို့လက်ထက်ကတိစခန်းတွေပြန်လွတ်လာရေးအတွက်နှစ်ဦးနှစ်ဖက်ပုံမိုခိုင်မာတဲ့ကတိကဝတ်တွေနဲ့အလေးထားမှုတွေပြသကြဖို့ကာတာအကြီးအကဲအရာရှိတို့ကတိုက်တွန်းပါတယ်။ဟာမတ်စ်တို့ရဲ့ဌာနချုပ်ဖွင့်လှစ်ခွင့်ပြုထားတဲ့ကာတာနိုင်ငံဟာအမေရိကန်အီဂျစ်တို့နဲ့အတူပြီးခဲ့တဲ့နိုဝင်ဘာလအပြည့်ရပြီးတော့တစ္ဆေခံတွေလွတ်မြောက်လာအောင်အဓိကစစ်ဆင်ညှိနှိုင်းပေးခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါပေမဲ့လည်းစိတ်ပြတ်ပုံရလာတဲ့ကာတာကသူ့ရဲ့ကြားဝင်ဆစ်ဆက်ပေးတဲ့အခမ်းကဏ္ဍကိုပြန်လည်သုံးသပ်နေတယ်လို့ပြောပါရတယ်။အဖြစ်ခက်ရစေရင်နောက်ဆုံးတင်ပြချက်တွေကိုဆွေးနွေးဖို့အစ္စရေးကိုယ်စားလှယ်အဖွဲ့အီဂျစ်နိုင်ငံကိုလာမယ့်ရက်ပိုင်းအတွင်းရောက်ရှိလာမယ်လို့ခန့်မှန်းကြောင်းဟာမတ်စ်အကြီးတန်းအရာရှိဘတ်ဆမ်နာယင်က AP သတင်းဌာနကိုပြောပါရတယ်။ကာဇာဒေသအတွက်လူသားချင်းစာနာမှုအကူအညီပါလက်စတိုင်းနေမြေစစ်လုံကာလလမ်းပြမြေပုံကိစ္စအပြင်အရှေ့အလယ်ပိုင်းတည်ငြိမ်ရေးနဲ့လုံခြုံရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်အရေဗီယာကိုသတင်းလာတွေမှာရောက်ရှိမှာဖြစ်ပါတယ်။တစ္ဆက်ခံတွေပြန်လည်လွတ်လာနိုင်စေမဲ့ကာဇာဒေသအဖြစ်ခက်ရစေရေးဆွေးနွေးမှုအောင်မြင်မှုရှိအောင်ဝန်ကြီးဘလင်ကင်ကသတင်းလာတဲ့အင်္ဂါနေ့ရဲ့ကာတာဆွေးနွေးပွဲမှာတိုက်တွန်းပြောဆိုသွားမယ်လို့နိုင်ငံခြားရေးဌာနကပြောပါတယ်။အပြစ်ခက်ရစရေးနဲ့ပါလက်စတိုင်းပြည်သူတွေကြားဟာမတ်စ်တို့ရဲ့ရည်တည်မှုအနေထားကိုလည်းထက်သွင်းဆွေးနွေးတော့မှာဖြစ်တယ်လို့နိုင်ငံခြားရေးဌာနကပြောပါရယ်ဆော်ရီအာရေဗျာနိုင်ငံမျိုးတော်ရီယတ်မှာကျင်းပမယ်ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ကောင်းစီ GCC ရဲ့ဝန်ကြီးများအဆင့်အစည်းအဝေးကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်တက်ရောက်မှာဖြစ်ပါရယ်ပြီးရင်တော့အစ္စရေးနဲ့ဂျော်ဒန်နိုင်ငံကိုခရီးတစ်ထောက်ဝင်ရောက်မယ်လို့နိုင်ငံခြားရေးရုံးကပြောဆိုကြောင်း AFP သတင်းမှာဖော်ပြထားပါရယ်နိုင်ငံစွဲရင်စက်ယုံတွေနဲ့စစ်ဖက်ပြင်မှတ်တွေကိုပြေးခဲ့တဲ့ရက်ပိုင်းအတွင်းကတက်ခိုက်ခဲ့တယ်လို့ရုရှားနဲ့ယူကရိန်းနိုင်ငံတို့ကအသီးသီးပြောဆိုနေကြပါတယ်။ပြေးခဲ့တဲ့တစ်ပတ်မှာပဲရုရှားစစ်ဖက်ကအုပ်စုလိုက်လေးချောင်းတက်ခိုက်မှု35ချိန်ပြုလုပ်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အစ်စ်မြက်နောက်ဆုံးပေါ်ဂိုက်ဇာပဲထိန်သက်ဒုံးချီအပါဝင်မြေပြင်ဝေဟင်ပစ်ဒုံးတွေပင်လယ်ကနေဝေဟင်ပစ်မီဇိုင်းဒုံးတွေနဲ့အတူလူမပါတဲ့ဝေဟင်သုံးရင်းတွေနဲ့ယူကရိန်းစွဲရင်စက်ယုံတွေနဲ့စစ်ဖက်အဆောက်အုံတွေကိုပြေးခတ်တက်ခိုက်ခဲ့တယ်လို့ရုရှားကပြောပါတယ်။အဲ့ဒီနေ့မှာပဲယူကရိန်းစစ်ဖက်ကလည်းပြေးခဲ့တဲ့24နာရီအတွင်းတိုက်ပွဲပေါင်း89ချိန်ဆင်နွှဲခဲ့တယ်လို့ပြောပါတယ်။ရုရှားရဲ့ပုံကိုရင်းတဲ့စစ်ဖက်ကြိယာတွေအပြင်ရေဒါစကန်တွေလေကြောင်းရန်ကာကွယ်ရေးစနစ်တွေကိုတော့မကကုန်လုံးရုံတွေကိုပါပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ရုရှားဖက်ကနေမြေပြင်နဲ့ပင်လယ်ကနေမီဇိုင်းတုံး34လုံးနဲ့ယူကရိန်းဖက်ကိုတောက်ကြနေကြကနေစနေနေ့မနေ့အထိပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းလေတပ်ဗိုလ်မှူးကြီးမက်ကိုလာအိုလက်ရှက်ကသူ့ရဲ့လူမှုကွန်ရက်မှာရေးပါတယ်။ယူကရိန်းဖက်ကဒုံးကျည်23လုံးကိုကျဖြတ်ပစ်ချနိုင်ခဲ့တယ်လို့လည်းပြောပါတယ်။
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေလွှဲထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ် တရုတ်နဲ့ဂျပန်နိုင်ငံတို့ကြားနှဲမြေပိုင်နဲ့အငင်းပွားနေတဲ့အရှေ့တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကမ်းခြေဆောင်တဲ့ဂျပန်လွှတ်တော်အမတ်ပါအဖွဲ့တို့ထိတ်တိုက်တွေ့ခဲ့ကြတယ်လို့တိုကျိုမြို့ကတရုတ်တန်ယုံနဲ့ဂျပန်သတင်းမီဒီယာတွေကပြောပါတယ်။ဂျာဟာတရုတ်နဲ့အင်းနီချင်းနိုင်ငံတို့ကြားရေပြင်ပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်ပြီးတော့နောက်ဆုံးဖြစ်ရဖြစ်ပါတယ်။တရုတ်ကမ်းဆောင်တပ်ဖက်ကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ဆောင်းဝတ်ချက်တချို့ပြုလုပ်ခဲ့တယ်လို့တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံကဒါယိုယူလို့ခေါ်ပြီးတော့ဂျပန်ကဆင်ကုကူလို့ခေါ်တဲ့လူမနေတဲ့ကျွန်းငယ်လေးနားမှာဂျပန်နိုင်ငံဘက်ကရန်စတဲ့လုပ်ရက်တွေကိုလုပ်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားတာပါ။အိုကီနာဝါစီရင်စုတဲကအီရှီကာဂီမြို့ရဲ့စီစဉ်မှုနဲ့ကာကွယ်ရေးဝန်ကြီးဟောင်းတိုမီအင်နာဒါပါဝင်တဲ့ဂျပန်အဖွဲ့တစ်ခုဟာဒရုန်းယာဉ်တွေတုံးပြီးတော့ကျွန်းဧရိယာကိုစစ်ဆေးနေတာဖြစ်တယ်လို့ဂျပန် NHK သတင်းဌာနကပြောပါတယ်။ကျွန်းတဝိုက်3နာရီကြာကွင်းစင်စစ်ဆေးနေကြတဲ့ဂျပန်အဖွဲ့ကိုတရုတ်ကမ်းဆောင်တပ်ကဟန်တာခဲ့တယ်လို့လည်း NHK သတင်းကပြောပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာအကြီးတန်းတရားသူကြီးတဦးကိုတနက်သမားတချို့ကပြန်ပေးဆွဲသွားကြတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကသတင်းငွေနေမှာပြောပါတယ်။ခါဘာပါကူခါဝါပြည်နယ်ထဲကဒါရာအစ္စမီလ်ခန်တေတာဖက်ကိုစနေနေ့ညနေကခီးထွက်လာတဲ့တရားသူကြီးရှာကီရူလာမာဝတ်ရဲ့ယင်ကိုမော်တော်ဆိုင်ကယ်စီးလာတဲ့တနက်သမား15ယောက်တို့ကကြားဖြတ်ဟန်တာပြီးတော့အခုလိုဖမ်းဆီးသွားတာပါ။တရားသူကြီးရဲ့မော်တော်ကားကိုလည်းမီးတင်ရှုခဲ့ကြတယ်လို့ရဲတို့ကပြောပါတယ်။လက်ရှိမှာတော့တီတက်ခိုင်မှုနဲ့ပတ်သက်ပြီးတော့ဘယ်သူမှသူတို့လက်ချက်အဖြစ်ပြောဆိုရတော့မရှိသေးပါဘူး။ဒါပေမဲ့လည်းဒေတာရင်းအခိုင်အမာသက်ဆွဲထားတဲ့ပါကစ္စတန်တာလီဘန်တို့ရဲ့လက်ချက်ဖြစ်မယ်လို့တန်ရာရှင်းနေကြတာပါ။ဖြေခဲ့တဲ့သတင်းပတ်ကုံရုံးပိရက်တုံးကလည်းဒါရာအစ္စမီလ်ခန်ရဲ့မှာပဲတနတ်သမားတွေရဲ့ပြစ်ခတ်မှုကြောင့်အကောက်ခွန်အရာရှိတွေနှစ်ဦးသေဆုံးပြီးတော့သုံးဦးထပ်မံတန်ရာရခဲ့ပါတယ်။နိုင်ငံအနောက်မြောက်ပိုင်းကအစ်စ်သွေးကြွားတဲ့ဟာလုံခြုံရေးတင်းကျပ်စွာခြားထားပြီးတော့ခရီးသွားတဲ့တရားသူကြီးမာရဝတ်တို့လိုအကြီးတန်းတရားသူကြီးတွေကိုပြစ်မှတ်ထားတိုက်ခိုက်လို့မရှိပါဘူး။သူတို့တွေဟာလုံခြုံရေးဝန်ထမ်းတွေဒါမှမဟုတ်အခြေခံအဆောက်အုံတွေကိုသာပြစ်မှတ်ထားပြီးတော့တိုက်ခိုက်လို့ရှိပါတယ်။လိန်တူချစ်သူတွေနဲ့လိန်အင်ကပြောင်းလဲထားသူတွေကိုကြီးလေးစွာထောင်သွင်းအကျဉ်းကျစေမဲ့ဥပဒေတရားကိုအီရတ်လွှတ်တော်မှပြစ်ခဲ့တဲ့စနစ်နဲ့ကတိတ်တဆိတ်အတီးပြုတ်ခဲ့တဲ့အပေါ်လူအခွင့်ရေးအုပ်စုတွေနဲ့တန်တမာအတိုင်းဝိုင်းကပြစ်တင်ရှုံချလိုက်ကြပါတယ်။ရှူးဆွဲတွေများတဲ့အီရတ်လူအဖွဲ့အစည်းမှာလိန်တူဆုံးမဲ့မှုကိုတားမြစ်ပိတ်ပင်ပြီးတော့နိုင်ငံရေးကောင်းဆောင်တွေက LGBTQ+ စံချိန်ရေးလှုပ်ရှားမှုတွေကိုအခါအားလျော်စွာပြုလုပ်ခဲ့ကြပေမဲ့လိန်တူချစ်သူတွေအပေါ်ရာဇဝတ်မှုအရပြစ်ပင်နိုင်တဲ့ဥပဒေမျိုးတော့မရှိခဲ့ပါဘူး။အခုတော့အီရတ်နိုင်ငံကတီဆဲပြစ်ဒဏ်စာဆန့်ကျင်ရေးဥပဒေကိုပြင်ဆင်ချက်အနေနဲ့လိန်တူချစ်သူတွေနဲ့လိန်အင်ကပြောင်းလဲထားသူတွေကိုထောင်သွင်းအကျဉ်းချနိုင်မဲ့ဥပဒေကိုစနေနေ့ကအခုလိုအတည်ပြုလိုက်ကြတာဖြစ်ပါတယ်။ဒီဥပဒေအရလိန်တူဆက်ဆံရင်တော့ထောင်ဒဏ်10နှစ်ကနေ15နှစ်အထိချမှတ်ခံရနိုင်ပွဲရှိပါတယ်။လိန်အင်ကပြောင်းလဲခွဲစိတ်ခံတဲ့သူတွေကတော့တဖက်သားကိုဆွဲဆောင်နိုင်ဖို့တမင်ရည်ရွယ်ဆောင်ရွက်မှုနဲ့ထောင်ဒဏ်တစ်နှစ်ကနေ3နှစ်အထိချမှတ်နိုင်မှာဖြစ်ပါတယ်။
ထိုင်းရောက်တရင်တွေကိုနန်းတော်ကကြေညာပေးခဲ့တာပါအခုနိုင်ငံတကာစောင်းပါတွေကိုတင်ပြကြပါတယ်ဆော်မွန်ကျူးစုနိုင်ငံမှာအေဗီလာ18ရက်နေ့ကထွေထွေရေခောက်ပွဲချင်းပါခဲ့ပြီးတဲ့နောက်တာဝန်ရှိသူတွေကမဲတွေကိုဆက်လက်ရေးတွက်နေပါတယ်တရုတ်ဆိုရနဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးပြီးတဲ့နောက်ပထမဦးဆုံးချင်းပါတဲ့ရေခောက်ပွဲလည်းဖြစ်ပါတယ်မွာပြွာချပစိဖိတ်ကျွန်းနိုင်ငံအနေနဲ့တရုတ်နဲ့အမေရိကန်ဘယ်နိုင်ငံနဲ့ပူးပြီးနီးနီးကပ်ကပ်ဆက်လက်ဆောင်ရွက်မလဲဆိုတာကိုအခုရေခောက်ပွဲအနိုင်ရသူကပြဋ္ဌာန်းလာနိုင်ပါတယ်VOA သတင်းတော့ Jessica Stone ရဲ့သတင်းစောင့်ပါကိုမတ်သိင်ထိုက်ပြောပြပါမယ
် Solomon Islands နိုင်ငံရဲ့ Guadalcanal ကျွန်းဟာဆိုရင်ဒုတိယကမ္ဘာစစ်အတွင်းမဟာမိတ်တပ်ဖွဲ့တွေကဂျပန်ထံကသိမ်းယူလိုက်တဲ့ပစိဖိတ်ကျွန်းဖြစ်ပါတယ်အခုအခါမှာလဲတောင်ပစိဖိတ်ဒေသတွင်းကဩစာလွှမ်းမိုးနိုင်ရေးရှင်ပြန်ရအချက်အချာဖြစ်နေပြီးဒီဒီချိန်မှာတော့တရုတ်နဲ့ပူပြီးပူးပေါင်းလို့တဲ့နိုင်ငံရေးပါတီတွေနဲ့နောက်ဒီမိုကရေစီနိုင်ငံတွေနဲ့ထိတွေ့ဆက်ဆံလို့တဲ့နိုင်ငံရေးပါတီတွေကြားရှင်ပြန်မှုဖြစ်ပါတယ်တတိယမြောက်လူရည်အထုတက်ဆုံးမာကီယာခိုင်မာတော့မဲထွက်ပေးတဲ့လူတန်းရှိကြီးကိုရွေးကောက်ပွဲဆောင်ကြည့်သူတွေတွေ့ခဲ့ပါတယ်ဂီလ်ဘတ်တာဘီဟိုကခရင်ရွေးကောက်ပွဲမန်နေဂျာဖြစ်ပါတယ
်အရင်ရွေးကောက်ပွဲတွေနဲ့ရှင်ရင်မဲထွက်ပေးသူကအရင်ရွေးကောက်ပွဲတွေထက်များပါတယ
်ကျန်းမာရေးဆောင်ရှောက်မှုပညာရေးနဲ့အမျိုးသမီးကျန်းမာရေးတို့မှာပိုပြီးတိုးတက်ကောင်းမွန်ရေးကိုမျှော်မှန်းကြောင်းမဲဆန္ဒရှင်တွေကပြောကြပြီးမဲ့ ဒေသအတွက်ပထဝီနိုင်ငံရေးကရက်တွေလည်းရှိတယ်ဆိုတာကိုအသေးမှပြုကြပါတယ
် Ever since we connected
ဒီနေ့ဆက်ဆံပြီးနောက်ပိုင်းမှာသူတို့ကဖွံ့ဖြိုးရေးအတွက်အများကြီးကူညီခဲ့ကြပါတယ
် Ocean Thinking Blooming Se Levanon
တရုတ်ကထောက်ပံ့ပေးတယ်ဆိုပေမဲ့သူတို့ရဲ့စီမံကိန်းတွေမှာနှောင်ကြိုးတွေပါပါတယ
်လက်ရှိရေးထွက်ပြီးစီးတဲ့မေးရလတ်တွေအရတော့တရုတ်လိုလာတဲ့ဝန်ကြီးချုပ်မနက်ဆာဆူဂါဘာရီကသူရဲ့လွတ်တော်မှတ်နေရာကိုပြန်ပြီးအနိုင်ရပြီမဲ့သူရဲ့ Our Party ကတော့ပြက်ပြက်သားသားအများစုအနိုင်မရတာကြောင့်ညွန်ပေါင်းအစိုးရဖွဲ့ရဖို့ဖြစ်နေပါတယ်။ Catherine Park ကတော့မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကဖြစ်ပါတယ်။
just because
so ka bari အနေနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့မသေးချာတာကြောင့်တော့ရန်ရာကြီးတစ်ခုလုံးကတရုတ်နဲ့ဆက်ဆံမှုကနေရှောင်ခွာသွားမယ်ဆိုတဲ့သဘောမတည့်ရောက်ပါဘူးဒီရန်ရာကြီးတဲ့ကဘသူတွေကိုတရုတ်ကပန့်ပိုးထောက်ပံ့နေတယ်လဲဆိုတာကျမတို့မသိပါဘူ
းပြီးခဲ့တဲ့သတင်းဖတ်ကုန်ပိုင်းကဒေတာရင်းကိုတွက်ရောက်ခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတော့ပစိဖိတ်တောင်ပိုင်းဟာအမေရိကန်နဲ့တရုတ်ကြားအဓိကရှင်ပြိုင်မှုဆိုတဲ့အချက်ကိုညှင်းပယ်ပြီးအခုလိုပြောပါတယ
်ဘာကို
စစ်ဘေးကျွန်းနိုင်ငံများဟာဒီဒေသကလူလူရဲ့အိမ်ဖြစ်ပါတယ်။နိုင်ငံကြီးတစ်ခုခုရဲ့နောက်ဖေးမြေခွဲမဟုတ်ပါဘူး
။ဒါပေမဲ့လက်ရှိဝန်ကြီးချုပ်ဆိုကာဘာရာရဲ့တရုတ်လူလာတဲ့မူဝါဒဆက်ပြီးရှင်းတန်းနေမယ်ဆိုရင်တော့အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေနဲ့ကုန်သွယ်သင်္ဘောတွေအနည်းအနားကခုံမောင်းသွားလာမှုကိုအကန့်အသတ်ဖြစ်လာစေနိုင်တယ်လို့အမေရိကန်နိုင်ငံရေးသုံးသပ်သူတွေကရှုမြင်ကြပါတယ်။ဩစတြေးလျမဟာဗျူဟာမူဝါဒအင်စတီကျူကအကြီးတန်းသုံးသပ်သူ Greg Brown ကအခုလိုပြောပါတယ
် The fact that the Chinese could have
Solomon Island မှာတရုတ်ရဲ့စစ်ဖက်ဆိုင်ရာလှုပ်ရှားမှုတွေရှိလာနိုင်တဲ့ချက်ကြောင့်ဒီဒေသတစ်ဝန်း American နဲ့ Australia တို့ကိုအလွယ်တကူထောက်လှမ်းစောင့်ကြည့်သွားနိုင်ပါတယ
်မဲရလတ်တွေဆက်လက်ရေးတွက်နေဆဲဖြစ်တာနဲ့အတူမဲဆန္ဒရှင်တချို့ကတော့ပြည်ပနိုင်ငံတွေနဲ့မဟာမိတ်ကိစ္စကအဓိကမဟုတ်ဘဲပြည်သူတွေပုံပြီးတိုးတက်လာဖို့ကအဓိကဖြစ်တယ်လို့ပြောကြပါတယ်။မဲဆန္ဒရှင် Regina Lepping ကအခုလိုပြောပါတယ်
။ I don't like you know when
တရုတ်နဲ့အနောက်မဟာမိတ်တွေကကျမတို့ဘောမှာဘလို့ဩစာတက်ရောက်တယ်ဆိုတာကိုပဲပြောနေကြတာကိုတော့ကျမကသဘောမကျပါဘူး။ကျမတို့နဲ့တက်ဆိုင်တဲ့ကိစ္စပဲဖြစ်တင်ပါတယ
်။မတိကျမရေရာမှုတွေနဲ့ပြည်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာငူတီနေပါတယ်။ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်။အခုတော့ passing season တွေကိုစတင်ပါတော့မယ်။အသက်32နှစ်အရွယ်ကိုစွမ်းထက်အောင်ဦးဆောင်နေတဲ့ AI company ကိုကမ္ဘာထိပ်တန်းအမေဇုန်ကုမ္ပဏီကြီးကသူ့ရဲ့2023ခုနှစ် internet website ဝန်ဆောင်မှု AWS အတွက်ရွေးချယ်ချိမြှင့်လိုက်ပါတယ်။အာရှနိုင်ငံတွေထဲက AI နည်းပညာကုမ္ပဏီပေါင်း200ကျော်ထဲမှာအမေဇုန်ကရွေးချယ်ခဲ့တဲ့ကုမ္ပဏီ73ခုထဲမှာမြန်မာကုမ္ပဏီပါဝင်ခဲ့တာပါ။မြန်မာနိုင်ငံမှာ AI နည်းပညာနဲ့ပတ်သက်တဲ့စိန်ခေါ်ချက်တွေအကြောင်းအမေရိကန်ကိုရောက်ရှိနေတဲ့ကိုစွမ်းထက်အောင်ကိုမတ်အင်ဂျင်နီယာကမေးမြန်းထားပါတယ်ခင်ဗျာ။
ကျွန်တော်တို့ကလောလောဆယ်မှာတော့ကျွန်တော်တို့အဒီအမေဇုန်ပေါ့နော် AWS အမေဇုန်နဲ့တော့ကျွန်တော်တို့ချိတ်ပြီးတော့ဟိုလုံဆောင်နေရှိရပေါ့နော်အဓိကတော့ဟိုကျွန်တော်တို့ကဒီအာဆီယံနိုင်ငံတွေထဲမှာကျွန်တော်တို့ကုမ္ပဏီများအဲ့လိုဟို73ခုသူတို့ရွေးရပေါ့နော်ကုမ္ပဏီ73ခုအဒီကုမ္ပဏီ250ထဲမှာအာကုမ္ပဏီ73ခုရွေးတယ်အဲ့73ခုထဲမှာကျွန်တော်တို့မြန်မာကကျွန်တော်တို့ကုမ္ပဏီတခုအနေနဲ့ပါတယ်ပေါ့နော်အဲ့မှာဆိုလို့ရှိရင်တော့ကျွန်တော်တို့ဒီAmazon ကနေပြီးတော့ဟိုသူကဟိုဒေါ်လာ2သိန်းပေါ့နော်ဒေါ်လာ2သိန်းထောက်ပံ့ပေးတယ်အဲသူတို့ဒီသူတို့ရဲ့ server တွေဒီကိုသုံးဖို့တော့ပေါ့နော်ဟိုလို cash pay ရတော့မဟုတ်ဘူးဒါပေမဲ့သူတို့ server တွေကိုသုံးဖို့ပြီးတော့သူတို့နည်းပညာထောက်ပံ့နေတဲ့အဲ့လိုဟိုအကူအညီတွေလည်းပေးရပေါ့
ုဆွမ်းထက်အောင်ကဒီမြန်မာနိုင်ငံမှာဆိုလို့ရှိရင် AI ဉာဏ်ရည်တုနည်းပညာနဲ့ပတ်သက်ပြီးတော့ဟိုရှေ့ဆောင်လှုပ်ဆောင်ခဲ့သူတဦးလည်းဖြစ်တော့ဒီမြန်မာနိုင်ငံမှာ AI ဒီဉာဏ်ရည်တုနည်းပညာဝင်ရောက်လာတဲ့ဝင်ရောက်လာပုံနဲ့ပေါ့နော်နောက်ပြီးတော့ဒီနည်းပညာတိုးတက်လာဖို့ကိုကိုဆွမ်းထက်အောင်အနေနဲ့ဥဆောင်လှုပ်ဆောင်ခဲ့တဲ့အခန်းကဏ္ဍကိုရှင်းပြပါလားရှင
် AI ကတော့ခုချိန်မှာတော့ဟို ChatGPT နဲ့ဒီနိုင်ငံသားမှာရော ChatGPT စပြီးတော့ဟိုပေါ်လာတဲ့နောက်ပိုင်းကစပြီးတော့ခုအကောင်လုံးလူတိုင်းရဲ့ mainstream ပေါ့နော်ကျွန်တော်တို့ဒီလူတိုင်းရဲ့ဟိုဟိုပစာထရားရောက်လာပြီးတော့လူတိုင်းဒီအရင်တော့ဆိုရင် AI ကိုမသိရဲ့လူတွေအောင်မှာပဲအခုဆိုအကောင်လုံးက AI ကိုသုံးရမယ်အသုံးချရမယ်ဆိုတာသိလာကြပြီနော်အဲ့တော့မြန်မာပြည်မှာကျတော့လေကျွန်တော်တို့စခဲ့တော့ကကျတော့2016 2019ပေါ့နော်2016 2019အဲ့ဒီအချိန်မှာတုန်းကတော့ AI ဆိုတာကဒီကမ္ဘာပေါ်မှာဒီအခုအမေရိကန်တို့ဘာလို့လို့နိုင်ငံတွေမှာတော့မှာပဲလေဟိုအစပြိုးစအချိန်လေးပဲရှိသေးတယ်ကျွန်တော်တို့ကလည်းစလုပ်ခဲ့တဲ့အချိန်မှာတော့လည်းကျွန်တော်တို့လည်းဒီသူတို့နဲ့အပြိုင်ပေါ့နော်လိုက်ဟိုအပြိုင်ဆိုတာကဟိုသူတို့စီကတော့အဓိကတော့လေ့လာတာပေါ့နော်ကိုကတော့ဟိုလို့totally အစ်တော့မဟုတ်ဘူးအဲသူတို့စီကနေလေ့လာပြီးတော့ကျွန်တော်တို့စခဲ့တယ်စခဲ့တဲ့အခါမှာဘာဒီရှိလဲဆိုတော့ကျွန်တော်မြန်မာစာပေါ့နော်ကျွန်တော်တို့ကဟိုမြန်မာနိုင်ငံဖြစ်တဲ့ပြီးတော့မြန်မာစာကဟိုနိုင်ငံသားမှဆိုရင်ဘယ်သူမှသိပြီးတော့ game site ကြောက်ပေါ့အဲ့တော့အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီမြန်မာစာနဲ့ပတ်သက်ပြီးတော့စပြီးတော့ဟိုလောက်ရတယ်ပေါ့နော်လောက်ရတဲ့အခါမှာတော့ဟိုအများကြီးပဲပေါ့ဟို out ချီဒီ data collect ဘာလို့လဲဆိုတော့မြန်မာစာကကျွန်တော်တို့ဟိုရင်တော့ဆိုရင်ဟိုရင်တော့လည်းမဟုတ်ခုထက်ကြီးတော့ပေါ့နော်ဟို low resource language လို့ကျွန်တော်ခေါ်တယ်ပေါ့နော် low resource language ဆိုတာဒီ online မှာကျွန်တော်တို့ဒီစာရေးရှားတာခက်တယ်ပေါ့ဥပမာထားပါတော့ AI ကိုသင်ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ကAI ကိုဒီစောင်းပါးတွေသတင်းတွေပြီးရင်ဒီစကားပြောတွေနဲ့သင်ပေးမယ်ဆိုလို့ရှိရင်အဲ့သင်ပေးဖို့အတွက် data ကိုစုရတာ data စုတွေရှားတာခက်ခဲတယ်အဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအဲ့ဒါတွေကစပြီးလုပ်ပါတယ်ဘာလို့လဲဆိုတော့မြန်မာတွေကညာတော့အဖြစ်ကျွန်တော်တို့ကိုယ်တိုင်ဘောနော်ညာတော့ပြစာရေးပေးမှာရေးလဲဆိုတော့ Facebook ပေါ်မှာရေးကြတယ်တင်းနေတာကိုကျွန်တော်တို့ဖတ်ရင် Facebook ပေါ်မှာပဲဖတ်တယ်ဘောနော် Facebook ဆိုတဲ့ platform ကညာတော့ဟိုအဓိကကတော့ဟို close ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဟိုအဲ့ဒီပေါ် data တွေကိုလည်းကျွန်တော်တို့ပြန်ဆွဲချရတယ်ယူရတယ်အဲပြီးတော့ပြန်ပြီးတော့လုပ်ရအဲ့အဲ့လိုမျိုးအခြေတဆင့်ချင်းစီကျွန်တော်တို့ဟိုတိဆောက်လာတာပေါ့နော်ခုအချိန်မှာတော့ကျွန်တော်တို့လောလောဆယ်မှာကျွန်တော်တို့ company 3 company အောက်မှာကျွန်တော်တို့ product အနေနဲ့ပေါ့နော်3ခုလုပ်ထားတယ်အဲအဲ့မှာဆိုပထမတစ်ခုကတော့ experience ဆိုပြီးတော့အဲ့ကောင်ကတော့ကျွန်တော်တို့ဒီ conversation နဲ့ AI လို့ခေါ်တဲ့ကျွန်တော်တို့ဒီchatbot တွေပေါ့နော်စကားဒီ MAP business စီးပွားရေးလုပ်ငန်းတွေရဲ့ customer service မှာကျွန်တော်တို့ AI သုံးပြီးတော့အလိုလျောက်လုပ်တဲ့ဟာတွေအဲပြီးတော့နောက်တစ်ခုကကျတော့ဒီ Majestnet ပုံရိပ်ပေါ့မြန်မာပြည်မှာဆိုရင်တော့ပုံရိပ်လို့ခေါ်တဲ့ဒီ AI နည်းပညာဟိုဒီရုပ်ပုံပြောင်းတဲ့ဟာပေါ့နော်ရုပ်ပုံပြောင်းတဲ့ဟာဒီကိုလူပုံကနေပြီးတော့ကျွန်တော်တို့ပါဘီရုပ်တို့ပါတော့အဲ့လိုမျိုးပြောင်းတဲ့ဟာကိုလည်းလုပ်ထားတယ်။ပြီးတော့နောက်တစ်ခုကတော့ခုနောက်ဆုံးမှာတော့ Echo Bot ဆိုတဲ့ကျွန်တော်တို့ဒီ translation ပေါ့နော်ဟိုမြန်မာစာကိုဟိုအင်္ဂလိပ်မြန်မာဒါမှမဟုတ်လို့ရှိရင်ထိုင်းအန်ဒီမြန်မာစာအဲ့လိုပြောင်းတဲ့ဟာမျိုးလေးတွေလည်းလုပ်ထားတယ်ပေါ့
AI ပေါ့နော်ဒီဉာဏ်ရည်တုနည်းပညာဆိုလို့ပြောလိုက်လို့ရှိရင်ဟိုဘလို့လွယ်လွယ်နားလည်လို့ရမှာရှင
် AI လို့ပြောရင်တော့ပေါ်လို့ပဲပေါ့နော်ဟိုခိုင်းတာအကုန်လုပ်ပေးတယ်လို့ထင်ကြတဲ့ဖွယ်လည်းရှိရဲ့အဲတချို့တစ်ဖက်မှာကျတော့လေလူ AI ဆိုတာကဟိုထည့်ထားတာပဲသိတာပါတခြားအဲ့လိုဟိုဒါမေးတာဖြေလောက်ပဲသိတာပါပေါ့နော်အဲ့လိုဟိုတခြားထွေးဖောက်ထွေးပြီးတော့ဟိုလုံးလုံးမရသေးပါဘူးဆိုတော့အာတစ်ဖက်ကလည်းရှိကြပါဘောနော်ဟိုလူတွေကတော့ဒါအမျိုးမျိုးကျွန်တော်တို့ယူဆရရှိကြတကယ်ကတော့ AI ကဟိုကြားထဲမှာဘောနော်အခုအချိန်ကတော့သူဟိုအကုန်လုံးပေးနိုင်လားဆိုတော့လေမဟုတ်ဘူးပေါ့အကုန်လုံးပေးဒါပေမဲ့ဟိုသူမလုံးနိုင်တာ ਈ ဟိုကိုပဲထောက်ပြရုံမဟုတ်ပဲနဲ့သူဟိုဘယ်လိုပြသူသင်ထားရုံနဲ့မဟုတ်ပဲနဲ့လေတကယ်အဲ့လိုသူ့စီမှာအဲ့လိုဟို creativity ပါညာအဲ့လိုဟိုဘောနော် different pattern နိုင်စွမ်းလဲနည်းနည်းစပြီးတော့ရနေပြီဆိုတဲ့အခြေအနေရှိရပါတော့အဲ့တော့ဟိုကျွန်တော် AI ဆိုပြီးပြောရင်ကျွန်တော်တို့ကဟိုအခုအခြေအနေနဲ့ပြောရင်ဟိုပါပေါ့စင်းစားညံစွမ်းလို့ပြောဟို ိုပေါ့နော်ပြောလို့ရမယ်နဲ့တွေ့အဲ့တော့အာထားပါတော့ကျွန်တော်9နှစ်10နှစ်သားလောက်ပေါ့နော်လူအနေနဲ့ပြောမယ်ဆိုရင်သူ့ကိုအသင်ပေးထားတယ်ဒါပေမဲ့9နှစ်10နှစ်သားဆိုတာကသူပြန်ပြီးတော့လှုပ်ဆောင်နိုင်ဆုံးပြောပေါ့နော်အဲ့တော့ဟိုသူ့ကိုထားပါတော့ကျွန်တော်တို့ကပုံလေးပြတယ်အဲ့လိုဟိုဒါကြောင်ပုံပေါ့ဒါခွေးပုံအဲ့လိုမျိုးဟိုသူ့ကျွန်တော်2016လောက်ကစပြီးတင်ခဲ့တာ ਈ ဆိုရင်အာသူအော်ကျွန်တော်ခါ classification ပေါ့နော်ဒီဟိုဟာဟိုခွဲထားတဲ့ဟာပေါ့နော်ဟိုအဲ့တော့ကြောင်ပုံပြရတယ်ကြောင်ပုံပြပြီးတော့ဒါကြောင်ပုံမှတ်ထားအဲခွေးပုံပြရတယ်ခွေးပုံဒါခွေးပုံမှတ်ထားဒါပေါ်တော့ကားပုံမှတ်ထားဆိုတော့အဆင့်ပေါ့နော်အဲ့ဒီအဆင့်ကနေစခဲ့တာကျွန်တော်အကုန်လုံးပေါ့နော်ဒါဒီတကဘာလုံးကအဲ့လိုမျိုးစပြီးတော့တင်ပေးခဲ့တာအေးအဲ့ကနေပြီးတော့မှသူ့ကိုဗာလဲဆိုတော့ကြောင်ပုံသူ့လုံးဝမမြင်ဘူးတဲ့ကြောင်ပုံပြရတယ်ပြရတဲ့ခါမှာဆိုရင်သူ့ကိုဒါပါပုံလဲလို့မေးလိုက်အဲ့ဒါဆိုရင်သူကကြောင်ပုံလို့ပြန်ဖြေအဲ့ကနေမှတဖြည်းဖြည်းနဲ့ကျွန်တော်2022မှာကြတော့ဗာလဲဆိုတော့ကျွန်တော်တို့ကပုံတပုံအဲ့လိုပြတော့နော်ပြပြီးရတယ်သူ့ကိုဟိုဒါပါအာဒီပုံထဲမှာပါတဲ့ဟာတွေကိုပြောပြပါဘူးအရင်တော့ကကြောင်လားခွေးလားပဲမေးတယ်အဲ့လိုမဟုတ်တော့ဘူးဒီပုံထဲမှာပါတဲ့ဟာတွေပြောပြပါဆိုပြီးတော့သူ့အဲ့တော့သူကအဲ့မှာဘာစပြီးပြောနိုင်လာလဲဆိုတော့အာဒီပုံကတော့အဲကောင်မလေးတယောက်ကအဲရေကန်ကန်းချိန်မှာထိုင်နေတယ် background မှာတော့အာတစ်ပင်လေးတွေရှိရဝေဝေစားရှိရပါညာဆိုတော့ဟာကိုသူအတိတ်ပဲပေါ်လာနိုင်စွမ်းရှိရပါတော့။အရင်ဆက်ပြီးတော့မြင်လာပြီလို့ဟိုတတ်မှတ်ကြတော့နော်။အဲဒီကနေပြီးတော့မှကျွန်တော်တို့အဲ့ဒါကိုပြောင်းပြန်ပြန်လုပ်ပြီးတော့အခုဆိုလို့ရှိရင် generative AI ဆိုပြီးတော့အာခုနကတော့သူကပုံပြပြီးတော့ကျွန်တော်တို့စာထုတ်ခိုင်းတာ။အခုကျတော့စာနဲ့အာအခုလူတိုင်းသုံးနေကြတာပေါ့နော်။ကိုပိုင်လော်တို့ဘာတို့အဲ Google ကထုတ်တာတို့ Microsoft ကထုတ်တာတို့မှသုံးနေဆိုရင်ငါ့ကိုအာကောင်မလေးပုံထုတ်ပေးပါဆိုပြီးတော့ပြောလာကြတယ်။အခုကျတော့အဲ့လိုမျိုးခိုင်နဲ့အဆင်အောင်ဟိုရောက်လာပြီပေါ့နော်ရောက်လာပြီးတဲ့နောက်မှာဘာတွေပါလို့ဟိုပို့ထူးကြလာလဲဆိုရင် AI ဒီသူ့လုံးဝမမြင်ဘူးတဲ့ဟာတွေပေါ့နော်သူ့ကိုလုံးဝမတင်ထားတဲ့ဟာတွေအပြင်မှာလုံးဝအဲ့လိုမရှိသေးတဲ့ဟာတွေဟိုပါသူကလုံနိုင်လာပေါ့နော် creative ဖြစ်လာတယ်လို့ပြောလို့ရပါပေါ့နော်ဥပမာထားပါတော့ကျွန်တော်တို့ကဟိုဒီဒါပါတော့အခုတော်နာထရမ်ပုံကိုကျွန်တော်တို့အဲဟိုဟာ anime character ဒီအာဒီဂျပန်ကအဲ့လိုဟို anime ဒီ artist တယောက်ရဲ့ပုံကိုအဲ style ပေါ့နော်ပုံဆွဲတဲ့ style နဲ့အဲဆွဲကျင်နေဆိုရင်လည်းရတယ်ဆိုတော့အာမျိုးတွေဖြစ်လာပါတော့အဲကနေမှဒီဟိုစာထုတ်တဲ့ဟာဆိုရင်လည်းအဲ့လိုထားပါတော့ကျွန်တော်တို့ကသူ့အသင်ပေးခဲ့ထားခဲ့တာကအရင်တော့ဆိုရင်တဲ့ဥမာထားပါတော့စီးပွားရေးသတင်းဒါကတော့စီးပွားရေးသတင်းမှတ်ထားအဲဒါကတော့နိုင်ငံရေးသတင်းမှတ်ထားဆိုပြီးသူပြောခဲ့ရနေပြီးတော့အခုဆိုလို့ရှိရင်ကျတော့ငါ့ကိုစီးပွားရေးသတင်းနဲ့ဆိုင်တဲ့အကြောင်းဥမာထားပါတော့မြန်မာပြည်မှာ AI ကိုသုံးတဲ့အဲလူတွေဘလို့ရှိရဲဆိုတာကိုဖွင့်လွှဲပြီးတော့သတင်းတစ်ပုဒ်ရေးပေးပါဆိုရင်အဲရေးနိုင်တဲ့အဆင့်ကိုရောက်လာပြီတကယ်ဆိုရင်အားမျိုး article မရှိသေးဘူ
းအဲ့ဒီနေရာမှာလေးကိုမြန်မာနိုင်ငံလို့အခုဆိုရင်ဟိုပဋိပက္ခတွေရန်ကိုကြီးထွားနေမှာပေါ့နော်ဆိုတော့နောက်တစ်ခါကျလူမျိုးရေးဘာသာရေးမုန်တီးမှုတွေမှာလည်းဒီလိုဒီနည်းပညာတွေကိုအသုံးချပြီးတော့ဖန်တီးခဲ့တာတွေလည်းရှိတယ်နောက်အခုဆိုရင်သတင်းတွေနဲ့ပတ်သက်လို့ရှိရင်လည်းသတင်းတူသတင်းအမှားတွေဖြန့်နေဆိုတာမျိုးအပြန်အလှန်တွေပေါ့နော်ဆွဆွဲတာတွေနောက်သတင်းလိမ်တွေဖြန့်တာတွေဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဒီ AI လိုဉာဏ်ရည်တုနည်းပညာနေပြီးတော့နည်းပညာကြောင့်ဒါတွေပို့ပြီးတော့ဟိုပြန့်သွားတာမျိုးရှိတယ်လို့ဒါမှမဟုတ်ဒီဉာဏ်ရည်တုနည်းပညာနေပြီးတော့ဘယ်လိုကောက်ွက်ဓာတ်ဆင်နိုင်လဲရှင
်အဲ့ဒီမှာတော့နှစ်ပိုင်းပေါ့နော်ပထမတစ်ပိုင်းကတော့ကျွန်တော်တို့ဒီ AI ကြောင့်ပိုဆိုးလာနိုင်ကြီးရှိတာတွေနဲ့ပြီးတော့ဒုတိယတစ်ပိုင်းကျခုနပြောကာွယ်တာပေါ့နော်ဒီ AI ကိုသုံးပြီးတော့ပဲအဲ့ဒါတွေဘယ်လိုကာွယ်မလဲဟောပထမတစ်ပိုင်း AI ကြောင့်ပိုဆိုးလာနိုင်ကြီးရှိတာတွေကတော့ဘယ်လိုမြန်မာလိုအဲ့လိုအကုန်လုံးဟိုဖက်ဖက်ကစုပ်ယုံနေတဲ့အချိန်မှာတော့ပိုဆိုးတာတွေကတော့ဘာလဲလဲဆိုတော့ကျွန်တော်တို့အခုဆိုရင်တာဖြန်လုပ်ငန်းတွေလိုမျိုးပြီးတော့ account တွေနဲ့အဲ့လိုအခုဟိုဘာသာစကားကဘယ်လိုလဲဆိုတော့ခုနကျွန်တော်တို့လုံးနေရဆိုတဲ့ဟာမျိုးပဲဗောနောဘာသာဒီ translate ဗောနောဘာသာပြန်တဲ့ဟာမျိုးတွေကိုဟိုတရုတ်ဘက်မှာကအဲ့လိုသူတို့ဟိုဗောနော close source ဗော close source ကကျွန်တော်တို့သူတို့ကိုပိုင်ဗောနောကိုပိုင်ဒီ Google Translate ကိုလည်းသုံးကြတာဖြစ်တယ်အဲတချို့ကလည်းသူတို့ကိုပိုင်အဲ့လိုဘာသာပြန်တဲ့ software တွေကိုသုံးကြတယ်ဗောနောသုံးပြီးတော့သူတို့ကဘာလုပ်လဲဆိုတော့ account တွေအများကြီးနေဥပမာကျွန်တော်တို့ခဏခဏတွေ့ဘူးအဲ့ဒါမျိုးတွေဆိုအဲ့လိုဟိုဗောဈေးရောက်နေ post စီအဲ့လိုဟို Facebook မှာဆိုလို့ရှိရင်ဥမာသူတို့ခုဆိုရင် ဒီဟာတော့အရန်တန်နေပြီပေါ့အဲဟိုလူတိတ်တိတ်တော့ဝယ်ခဲ့ရတယ်မြန်မာပလာဇာမှာလို့ဟိုလူဖုန်းကိုအရန်တန်စီပြီးစောင့်နေရတယ်အဲအဲ့လိုမျိုးတွေပြီးတော့အောက်မှာဆိုလဲကွန်မန့်တွေအများကြီးပဲဒါပေမဲ့အဲ့အရာတွေအကုန်လုံးဒီ post ကိုတိုင်ရောအကောင့်တွေကိုတိုင်ရောဒီအတူတွေကြီးပဲပြီးတော့သူတို့ပြောနေတဲ့ဟာတွေအကုန်လုံးကလည်းကျွန်တော်တို့ကဟိုကျွန်တော်တို့ဒီ bot ပေါ့နော်ဒီဆက်ရုပ်တွေကနေပြီးတော့ auto အလိုလျောက်လာပြီးတော့အလိုလူတွေယုံကြည်အောင်ပေါ့နော်ပြောနေကြတဲ့ဟာတွေအာရှိရပေါ့ဒါဈေးကြောင်းတဲ့အပိုင်းပဲရှိသေးတယ်အဲ့လိုမျိုးပဲတခြားလိုဟိုဒီ fake news ပေါ့နော်ဒီခုနဟိုသတင်းမှားတွေပြန်နေအဲ့ပြီးအဲ့လိုဒီပြီးတော့နောက်တစ်ခါတို့မှာ incentive ကပါလဲဆိုတော့ Facebook ကလည်းအဲ့လိုမျိုးဟိုပေါက်သွားတဲ့ကြော်ညာဟိုဒီသတင်းတွေပါတွေအတွက်ဆိုရင်သူကဟိုပတ်စံကလည်းပေးနေအောင်ပေးနေတော့တို့ကအဲ့လိုသတင်းမှားတွေနဲ့အဲ့လိုမပေါက်ပေါအောင်ပေါ့နော်ခေါင်းစဉ်ကိုဟိုလိုဟိုလူစိတ်မဝင်စားအောင်တို့ရေးကြပြီးတော့လုပ်ကြရပါအဲ့တော့အဲ့ဒါမျိုးတွေကတော့ဟိုအများကြီးရှိအောင်နော်အဲ့တော့အဲ့မှာကျွန်တော်တို့နီးပညာပိုင်းကကာကွယ်တဲ့အပိုင်းမှာကြတော့ဟိုကျွန်တော်တို့စလုပ်တဲ့အချိန်2016မှာတော့ကျွန်တော်တို့ဒီတမီယိုးကျကျွန်တော်တို့ machine learning ပေါ့နော်ဒီကွန်ပျူတာဟိုဒီ AI နီးပညာကကြတော့အာကျွန်တော်တို့သတင်းတစ်ပုဒ်ကိုခုနတော့ကျွန်တော်ဆက်စားခြင်းနမူနာမှာရှင်းပြသလိုပဲအာသတင်းတစ်ပုဒ်ကိုပြလိုက်တယ်ဒါဒီစီးပွားရေးသတင်းဒါဒီလူမှုရေးသတင်းလိုပဲကျွန်တော်တို့ကစာတစ်ပုဒ်ကိုပြလိုက်တယ်အာဒါကတော့fake news ဒါကတော့အဲ့လိုဟို hate speech အဲ့လိုမျိုးပေါ့နော်အဲ့ဒါကတော့လုံးဝအဲ့လိုမကောင်းပြောနေတာဒါကတော့စိတ်နေရပါညာအဲ့လိုမျိုးကျွန်တော်တို့ကဟို AI ကိုတင်ပေးလိုက်တယ်ပေါ့နော်အဲ့ဒါပေမဲ့တင်ပေးတဲ့ခါမှာသူကအားနည်းချက်တွေရှိတယ်အားနည်းချက်တွေကဘာလဲဆိုတော့ကျွန်တော်တို့ဟိုအစ်စ်အဲ့လိုမြန်မာတွေကလည်းအရင်ဟို creative ဖြစ်တယ်ပေါ့နော်လူတွေကကြတော့အဲ့လိုဟိုသူတို့ AI ကအဲ့လိုဟိုဘယ်လိုပြောမှားပြီးတော့ဟိုတကယ်ကတော့သူကရေးရတော့အမှန်ပဲဒါပေမဲ့ AI မှားပြီးတော့အလိုဒါကတော့ပူလီလုံးနေတာပဲဒါကတော့အလိုဟိုအမားကြီးပြောနေရပဲဆိုပြီးတော့သူတို့ဟိုမှားပြီးတော့အလိုဟိုတတ်မှတ်လိုက်တာရှိရပါတော့အဲတတ်မှတ်လိုက်အဲ့ဒါမျိုးတွေကအခုနောက်ပိုင်းတော့တဖြည်းဖြည်းနဲ့တော့ကောင်းလာတော့မယ်ပေါ့နော်ကောင်းလာရမယ်ဆိုတော့အခု ChatGPT လိုမျိုးနည်းပညာဖြစ်တဲ့ကျွန်တော်တို့large language model လို့ခေါ်တဲ့ AI နည်းပညာအသစ်တွေကတော့ဟိုအဲ့ဒါမျိုးအမားကိုတော်တော်လေးနည်းအောင်လှုပ်လှနိုင်တယ်လှုပ်လှနိုင်တော့ဒီအရှိရတော့ပိုကောင်းမှုရှိတယ်ဒါပေမဲ့အခုချိန်ဒီကတော့နည်းနည်းလေးအဲ့လိုတော့ဟာ rule base ပေါ့နော် rule base နဲ့ဒီခုန traditional ဒီတမယိုးကျ machine learning တရင်ခက်ကအဟောင်းဒီပညာတွေနဲ့လုပ်တဲ့အခါမှာတော့ခုတက်ဒီဟိုအမှားရှိရ Facebook ကိုယ်တိုင်မှာလည်းဟိုကာကွယ်တဲ့အပိုင်းမှာတော့အခုဒီနည်းပညာတွေကတဖြည်းဖြည်းနဲ့တိုးတက်လာတော့ဟိုဆက်ပြီးတော့ဘလို့ပိုကောင်းလာဖို့ရှိတယ်ဗျနော်အခုအချိန်မှာတော့တရားရခိုင်တော့ကာပါတော့မဖြစ်သေးဘူး
မိုင်းကျင်းတိုင်းတင်ပြခဲ့တာပါအခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါဒုတိယကြိမ်ပြည်သူညီလာခံကြီးကိုမြို့သားညီညွတ်ရေးတိုင်းပင်ခံကောင်စီ NUCC ကကျင်းပပြီးတော့အေဘီတာလေးရက်ကနေကိုရဲနေထိကျင်းပပြုလုပ်ခဲ့ပါတယ်ညီလာခံနောက်ဆုံးနေ့မှာ CRPH နဲ့ NUG တို့မတယောက်ခဲ့တဲ့တရင်ဟာလှုပ်ခတ်လာခဲ့ပါတယ်ပြည်သူညီလာခံပြီးမှ NUCC ပေါ်ဘလို့များမြင်နေကြပါတယ်မီဒီယာတွေကဘလို့သုံးသပ်ရေးသားနေကြပါတယ်ဆိုတာဆောင်းပါရှင်ပြည်သူနိုင်တင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေဒုတိယအကြိမ်ပြည်သူညီလာခံအပြီးမှာ NUCC အပေါ်ဘယ်လိုမြင်ကြသလဲဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအမျိုးသားညီညွတ်ရေးအတိုင်းအမင်္ဂါကောင်စီ NUCC ကကြီးမှုကျင်းပတယ်ဒုတိယအကြိမ်ပြည်သူညီလာခံကို2024 AB 4ရက်နေ့မှာစတင်ပြုလုပ်ခဲ့ပါတယ်ညီလာခံရက်ကိုမူလက AB 4ရက်ကနေ6ရက်နေ့အထိ3ရက်သတ်မှတ်ထားခဲ့ပြီမယ်လို့တကယ်လက်တွေ့ကျင်းပတဲ့အခါမှာတော့မူလသတ်မှတ်ထားတဲ့အတိုင်း3ရက်နဲ့မပြည့်ပြတ်လို့2ရက်ထပ်တိုးပြီး5ရက်ပြုလုပ်ခဲ့တာတွေ့ရပါတယ်ပထမအကြိမ်ပြည်သူညီလာခံကို2022ဇန်နဝါရီ29ရက်နေ့ကနေ29ရက်နေ့အထိ3ရက်တာပြုလုပ်ခဲ့ပါတယ်ပြည်သူညီလာခံကို6လတကြိမ်ပြုလုပ်ဖို့သတ်မှတ်ထားပြီမယ်နှစ်နှစ်နဲ့3လအကြာမှသာဒုတိယအကြိမ်ပြည်သူညီလာခံကိုကျင်းပပြုလုပ်နိုင်ခဲ့တာတွေ့ရပါတယ်။ဒါကြောင့်လဲပြောစရာဆိုစရာဆွေးနွေးစရာညှင်းခုန်စရာအကြောင်းတွေကစုပုံထားသလိုဖြစ်နေခဲ့ပြီးဆွေးနွေးစရာတွေမပြည့်ပြတ်တာကြောင့်ညီလာခံရက်ကိုလည်းတိုးချဲ့ခဲ့ရပါတယ်။ဒုတိယအကြိမ်ပြည်သူညီလာခံစတဲ့ AB 4ရက်နေ့မှာပဲ နေပြီးတော့အီလာလီစိတ်ကိုတော်လိုင်းရင်အင်အားစုတွေကအသေးကန်ဒရုန်းတွေအသုံးပြုပြီးတိုက်ခိုက်ခဲ့ပါတယ်။အီလာလီစိတ်တိုက်ခိုက်ခံရတဲ့တရင်ကမီဒီယာတွေမှာဥစားပေးတရင်ဖြစ်ခဲ့ပြီးပြည်သူတွေစိတ်ဝင်စားမှုမြင့်တက်ခဲ့တဲ့တရင်လည်းဖြစ်ခဲ့ပါတယ်။ဒါကြောင့်ဒုတိယအကြိမ်ပြည်သူညီလာခံတရင်ဟာမှေးမိန်ခဲ့ရသလိုပြည်သူလူထုကလည်းစိတ်ဝင်စားမှုနည်းတဲ့အနေအထားမျိုးတွေ့ရပါတယ်။ပြည်သူညီလာခံနဲ့ပတ်သက်ပြီးဆိုရှယ်မီဒီယာတွေမှာစူးစူးညံ့ညံ့လှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့တာကတော့ညီလာခံနောက်ဆုံးရက်မှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့မတက်ရောက်ခဲ့တဲ့သတင်းဖြစ်ပါလေ။ဒုတိယအကြိမ်ပြည်သူညီလာခံကိုတက်ရောက်ခဲ့သူတဦးကတော့ပြည်သူညီလာခံမှာဆွေးနွေးတင်ပြတဲ့အထက်မှာတချို့ဆွေးနွေးချက်တွေကအတော်လေးကောင်းတာတွေပါပါတယ်။ဥပမာ NUG reform လုပ်ရေးပကဖာပအဖာပလဖာစတဲ့ပသုံးလုံးအဖွဲ့တွေရဲ့လုံပိုင်ခွင့်တွေမရှင်းလင်းတော့မြေပြင်မှာအခက်အခဲဖြစ်နေတဲ့ကိစ္စတွေနောက်ဗန္နာယီငွေရေးကြေးကိစ္စတွေဘယ်လိုသုံးစွဲနေသလဲတရုတ်မူဝါဒနဲ့ပတ်သက်ပြီး NUG နိုင်ငံခြားရေးဝန်ကြီးဌာနကိုမေးခွန်းထုတ်တာမျိုးတွေပေါ့အဲ့ဒီလိုကိစ္စတွေပါပါတယ်ဒါပေမဲ့အဲ့ဒီလိုကိစ္စတွေကမြုပ်သွားပြီးညီလာခံထဲမှာညှင်းခုန်တာရန်လိုတဲ့ဆွေးနွေးတင်ပြပုံတွေနဲ့ညီလာခံနောက်ဆုံးရက်မှာCRPH နဲ့ NUG မတက်တော့တဲ့အကြောင်းတွေကလွှမ်းမိုးသွားတဲ့အနေအထားဖြစ်သွားတယ်။ကျွန်တော်အမြင်ပြောရရင်တဘာပတိအဖွဲ့ကလည်းခက်ပြက်ပြက်ထိန်းတာမျိုးလုပ်ခဲ့တာမတွေ့ရဘူးလို့ပြောပါလေ။အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC ကကြီးမှုကျင်းပခဲ့သည့်ဒုတိယကြိမ်ပြည်သူညီလာခံမှာအပြည့်အဝအောင်မြင်မှုမရရှိကြောင်းနှင့်ပြည်သူလူထုကိုအနှူးညွတ်တောင်းပန်ကြောင်းညီလာခံကျင်းပရေးကော်မတီကဧပြီလ17ရက်နေ့တွင်ဝန်ခံပြောဆိုသည်လို့ဖော်ပြခဲ့တာတွေ့ရပါတယ်ဒုတိယကျင်းပြည်သူညီလာခံကိုညီလာခံကိုယ်စားလှယ်204ဦးအထူးဖိတ်ကြားထားသူ104ဦးနဲ့လေ့လာသူ128ဦးတက်ရောက်ခဲ့တယ်လို့သိရပါတယ်ဒါပေမဲ့ညီလာခံနောက်ဆုံးရဖြစ်တဲ့ AB 6ရက်နေ့မှာတော့ CRPH NUG ကိုယ်စားလှယ်တွေမတက်ရောက်ခဲ့သလိုညီလာခံတက်ရောက်ခွင့်ရှိသူရဲ့49ရာခိုင်နှုန်းသာတက်ရောက်ခဲ့တယ်လို့NUCC ထုတ်ပြန်ချက်တွေရသိရပါတယ်အေယာဝတီသတင်းဌာနကတော့ NUCC ကကြီးမှုကျင်းပတဲ့ဒုတိယအကြိမ်ပြည်သူညီလာခံအကြောင်းကို NUCC ရှက်ပွဲဆိုပြီးသူ့အတွေ့အမြင်ကန်တာမှာဒက်စမွန်ရဲ့ရေးသားချက်ကို AB 19ရက်နေ့မှာဖော်ပြခဲ့ပါတယ်သူ့အတွေ့အမြင်ဆောင်းပါရှင်ကတိုင်းပြည်ရဲ့အပြောင်းလဲကာလမှာဥဆောင်ဥရပြုဖို့ရည်ရွယ်တဲ့ပလက်ဖောင်းတစ်ခုမှာပါဝင်နေသူတချို့ရဲ့professional ဆံမှုဟာမေးခွန်းထုတ်เสียအများကြီးရှိတယ်လို့ညီလာခံအတွင်းတင်ပြဆွေးနွေးပုံတွေနဲ့ပတ်သက်ပြီးဝေဖန်ထားပါတယ်။ဒါအပြင် NUCC ဟာ2023ခုနှစ်အတွင်းမှာအစည်းအဝေးပေါင်း80ပြုလုပ်ခဲ့တယ်။ဒါဟာတစ်လကိုအစည်းအဝေး9ကြိမ်တည်းမနဲ့ကျင်းပခဲ့တယ်ဆိုတဲ့သဘောဖြစ်တယ်။ဒီအစည်းအဝေးတွေရဲ့ရလဒ်ကဘာလဲ? product မြန်မာရလဒ်မရှိပဲ process လုပ်ငန်းစဉ်သဘောတိုင်းပဲလုပ်နေတာကိုပြသနေပါတယ်လို့လည်းဆောင်းပါရှင်ကထောက်ပြထားပါတယ်။ဒါအပြင်ပြည်တော်စုရဲ့လက်ရှိပြစ်ဆက်ခအခြေအနေနဲ့ကန့်ညီတဲ့ရလဒ်ထွက်ပေါ်စေနိုင်တဲ့အဖွဲ့အစည်းတွေပါဝင်ရေးကိုဦးစားပေးတဲ့လက်ရှိ NUCC မှာတိုင်းရင်းသားလက်နက်ကိုင် ERO EAO တွေရဲ့ပါဝင်မှုနိုင်ငံရေးပါတီတွေရဲ့ပါဝင်မှုဟာအားရစရာမကောင်းလောက်ဘူးလို့လည်းမှတ်ချက်ပေးထားပါတယ်။ဆောင်းပါရှင်နောက်တစ်ခုထောက်ပြထားတာကfull consensus ကိစ္စပါ NUCC အဖွဲ့ဝင်တွေအားလုံးသဘောတူမှဆုံးဖြတ်ချက်ချနိုင်တယ်ဆိုတဲ့ full consensus ကြောင့်ဆုံးဖြတ်ချက်တွေမချနိုင်ဘူးဆိုရင် full consensus ကြောင့်အလုံးမဖြစ်ဘူးဆိုရင်ဘာကြောင့်ပြင်ဖို့မစဉ်းစားကြတာလဲလို့မေးခွန်းထုတ်ထားပါတယ်ဆောင်းပါးရဲ့အဆုံးသတ်မှာတော့မြေပြင်ကတော်လိုင်းရေးရဲဘော်လေးတဦးရဲ့သတင်းစကားကိုဖော်ပြထားပါတယ်မြေပြင်ကတော်လိုင်းရေးရဲဘော်လေးကကျွန်တော်တို့ဒီနှစ်အိမ်တကယ်ပြန်ရမှာလားအခုကျွန်တော်ထင်တာကတော့ကျွန်တော်တို့အိမ်ပြန်လို့ရမရဆိုတာကမအလမင်းအောင်လှိုင်အပေါ်မူမတည်တော့ပါဘူးလူကြီးတွေအပေါ်ပဲမူတည်တော့တယ်အကူတဲ့လူကြီးတွေဆိုတာကတော့ NUCC နဲ့ NUG ခေါင်းဆောင်တွေကိုဆိုလိုတာဖြစ်ပါလေအတိုင်းမင်းက NUCC ရဲ့အခန်းကဏ္ဍကိုစမ်းစစ်ခြင်းနဲ့တိုင်းရင်းပြည်ရေးအဖျားဖျားဆိုတဲ့မြစ်စိမသတင်းဌာနရဲ့အင်တာဗျူးမှာဥပဒေအထောက်အကူပြုကွန်ရက်တည်ထောင်သူနဲ့လူအခွင့်အရေးရှေ့နေကြီးဦးအောင်ထူးကိုမေးမြန်းထားတဲ့ရုပ်တံတရင်တပုတ်ကိုကြည့်ရှုရပါတယ်။ရှေ့နေကြီးဦးအောင်ထူးကတော့ဥပဒေသမားပြီးပြီးဥပဒေရှုထောင့်ကပဲအဓိကထားပြောကြားခဲ့တာတွေ့ရပါတယ်။ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေအရေးကြီးကြောင်းကိုအလေးထားပြောကြားခဲ့တာတွေ့ရပါတယ်။ NUCC နဲ့ပတ်သက်ပြီးပြောကြရမှာတော့ NUCC ဆိုတာဆရာနာရှင်စနစ်ကိုငြိမ်းချမ်းစွာဆန့်ကျင်ရေး CDM နောက်ကလှုပ်ရှားမှုကြီးကနေပေါ်လာတာနိုင်ငံရေးအရအရေးကြီးပါတယ်နိုင်ငံရေးအရတန်ဖိုးထားရပါမယ် NUCC ဟာဥပဒေပြုလွှတ်တော်လားအတိုင်းအမြံကောင်စီလားရှေ့ဆက်ဘယ်လိုအကောင့်တွေဖော်မလဲရှင်းရှင်းလင်းလင်းဖြစ်ဖို့လိုပါတယ် NUCC ကိုပြန်လည်ဖွဲ့စည်းဖို့လိုပါမယ်အခုတိုင်းရှေ့ဆက်သွားလို့မရပါဘူးလွန်ခဲ့တဲ့3နှစ်ကျော်ကာလအတွင်းမှာ CRPH NUG NUCC တို့စုပေါင်းကြိုးပမ်းမှုကိုအတိအမှတ်ပြုတန်ဖိုးထားရပါမယ်သူတို့ကမကထပြုကြိုးပမ်းခဲ့လို့စစ်ကောင်စီကိုတပြီလုံးတိုင်းတာနဲ့ဆန့်ကျင်တဲ့အဖွဲ့အစည်းတွေပေါ်လာတာဖြစ်တယ်။ဒါပေမဲ့ဒီလောက်နဲ့မလုံလောက်သေးပါဘူး။နိုင်ငံရေးဆုံးဖြတ်ချက်ချဖို့လိုပါတယ်။တစ်ဖက်ကရန်သူကိုဆက်တိုက်တစ်ဖက်က state building နိုင်ငံတော်တည်ဆောက်ရေးလုပ်ရပါမယ်။အဲ့ဒီအတွက်နိုင်ငံရေးအရာဆုံးဖြတ်ချက်ကအရေးကြီးပါတယ်လို့ပြောကြားပါတယ်ခင်ဗျာ။
ကြည့်တဲ့နယ်ကဘာမြန်မာမီဒီယာမြင်ကွင်းမှာအခုတော့ ISP မြန်မာရဲ့မြင်ကွင်းချမှတ်စုများလည်းရောက်လာပါပြီဒီဘက်မှာတော့တရုတ်မြန်မာဆက်ဆံရေးလူကျော်လူမော်တွေရဲ့အမြင်လေ့လာချက်အပိုင်း3စီးပွားရေးစစ်တမ်းအကြောင်းကိုကြားကြရမှာပါ
တရုတ်မြန်မာဆက်ဆံရေးအပေါ်မြမလူကျော်လူမော်ရီရဲ့သဘောထားအမြင်တွေကိုအပိုင်း၅ပိုင်းခွဲပြီး ISP မြန်မာကတင်ပြနေပါတယ်။အခုတစ်ပတ်တင်ပြမယ့်အပိုင်း၃မှာတရုတ်မြန်မာစီးပွားရေးစင်ကြံစီမံကိန်း CMEC နဲ့ပတ်သက်တဲ့ယူဆချက်အမြင်တွေကိုစုစည်းထားပါတယ်။ CMEC ဟာတရုတ်နိုင်ငံကိုပဲပို့ပြီးအကျိုးရှိစေတယ်လို့စစ်တမ်းဖြေဆိုသူအများစုကယူဆကြပါတယ်။စစ်တမ်းဖြေဆိုသူ80ရာခိုင်နှုန်းကအဲ့ဒီလိုမျိုးရှုမြင်ကြတာပါ2022ခုနှစ်စစ်တမ်းရဲ့ဖြေဆိုချက်တွေနဲ့ရှင်ရင်တော့300ရာခိုင်နှုန်းကျော့ကျသွားပါတယ်16ရာခိုင်နှုန်းကတော့နှစ်နိုင်ငံလုံးအတွက်ညီတူညီမျှအကျိုးရှိမယ်လို့ယူဆကြပါတယ်ဒါဟာအရင်နှစ်စစ်တမ်းနဲ့ရှင်ရင်400ရာခိုင်နှုန်းပိုများလာတာပါCMEC ရဲ့ရည်ရွယ်ချက်တွေအပေါ်ဘလို့ရှုမြင်ကြတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့လဲမေးမြန်းခဲ့ပါတယ် CMEC ဟာပထဝီနိုင်ငံရေးအရာမဟာဗျူဟာကျတဲ့နေရာတွေကိုထိန်းချုပ်ဖို့ရည်ရွယ်တယ်လို့အများစုကဖြေဆိုခဲ့ကြပါတယ်ဖြေဆိုသူ59ရာခိုင်နှုန်းကအဲ့ဒီလိုထင်မြင်ခဲ့ကြတာပါအရင်နှစ်စစ်တမ်းထက်6ရာခိုင်နှုန်းလျော့နေသွားတာပါတရုတ်နိုင်ငံအတွက်စီးပွားရေးအကျိုးအမြတ်ရရှိဖို့ရည်ရွယ်တယ်လို့မြင်သူက25ရာခိုင်နှုန်းရှိပါတယ်။ဒီပမာဏကတော့အရင်နှစ်စစ်တမ်းနဲ့ရှင်ရင်10ရာခိုင်နှုန်းပိုများလာတာပါ။မြန်မာနဲ့ဒေသတွင်းနိုင်ငံတွေပေါ်ဩစာဖြန့်ကျက်ဖို့လို့ရှုမြင်သူကတော့12ရာခိုင်နှုန်းရှိခဲ့ပါတယ်။စစ်တမ်းဖြေဆိုသူအသီးသီးမှာ CMEC နဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုတွေလည်းရှိနေပါတယ်စစ်တမ်းဖြေဆိုသူ32ရာခိုင်နှုန်းကပထဝီနိုင်ငံရေးအရလွှမ်းမိုးခံရမှာကိုစိုးရိမ်ကြပါတယ်အရင်နှစ်နဲ့ရှင်ရင်အဲ့ဒီလိုစိုးရိမ်မှုက7ရာခိုင်နှုန်းကျော့ကျသွားတာပါလူမှုနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှာကိုစိုးရိမ်သူက20ရာခိုင်နှုန်းရှိပါတယ်ဒီဆိုရင်ချက်ကအရင်နှစ်မှာဖြည့်ဆို့ခဲ့ကြတာထက်300ခန်းတုံးပိုများလာတာပါစီဝိုင်းအရာလွှမ်းမိုးခံရမှနဲ့အကျွေးထောင်ချောက်ထဲရောက်မှကိုဆိုရင်သူတွေက16ရာခိုင်နှုန်းစီရှိပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊ဒ တကယ်ဘဝဆက်လန်းတွေ one click ကလောက်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရုပ်တံရဲ့ဒီနေ့စီစဉ်တွေကို VUE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနိုင်ပါတယ်။အခုလူတို့မြင်တွေကိုနားထောင်ကြအောင်ပါမြန်မာပြည်မှာပေးစာတွေကိုမအေးတန်တကျော်ကတင်ပြပြကြားပေးထားပါတယ
်ဒီရေကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ
်။ Coupons ဆိုတဲ့သောရရှင်ကမင်္ဂလာညချမ်းမာဖြစ်ပြီးမြန်မာနိုင်ငံအမြင့်ဆုံးအေးချမ်းမာစီနိုင်ငံသားအလုံးချမ်းမာဘေးရန်ကင်းကြပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေးပါစေနော်။နာမည်မဖော်ပြပါနဲ့လို့တစ်ခေါက်ပြောထားပြီးတော့ပြောင်းနေတဲ့အမှာအခုတစ်ခေါက်စာတူတူလေးပြန်ပြီးရေးထားတာပါ။
မင်္ဂလာပါ VOA ရေဒီရပိုင်းထဲမှာမြန်မာပြည်သူတွေရဲ့ကြီးမားတဲ့စိန်ခေါ်မှုတွေမြန်မာနိုင်ငံရဲ့သတင်းတွေကိုဗတ်ပေါင်းဆောင်ကနေအချိန်နဲ့အမျှဒေါင်းစီအောင်လို့တင်ဆက်ပေးနေတဲ့ VOA ရဲ့သတင်းတွေကိုပဲအာရုံစိုက်ပြီးနားထောင်နေရပါတယ်လမ်းပြောင်းနေရသူဖြစ်နေလို့ပါ VOA ရေကျေးဇူးပါ VOA မိသားစုများအားလုံးကျန်းမာကြပါစေ
ဟုတ်ကဲ့ရှင် VOA ကိုနားဆင်နေကြတဲ့သောရရှင်တွေအားလုံးလည်းကျန်းမာပေးရန်ခင်ကြပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါတယ်ဒီလိုငယ်လေးတွေကနားထောင်လာခဲ့သူပါဆိုပြီးစာရေးလာတဲ့သောရရှင်ပြောလာတာစိတ်ဝင်စားစရာကောင်းပါလေ
VOA ကိုနားထောင်လာတာစေကျော်တက်ကတဲ့ကပါနိုင်ငံရေးလို့ဆိုမလားသတင်းတွေကိုဝါသနာပါခဲ့တာဗီဇပါရေဒီယိုခေတ်မှာ2005ကနေ2009အထိ VOA သတင်းတွေကိုနေ့တိုင်းနားထောင်ကူးယူပြီးတော့အထက်လူကြီးမင်းများစီစာရေးပြီးတင်ပြရပါတယ်ညအစီအစဉ်ဆိုမနေ့ကျရင်အမြဲတမ်းစာရေးပြီးပြရပါတယ်။ဘယ်နှစ် VOA ကပြောကြားချက်များဆိုပြီးတော့ပေါ့လေ။အဲ့ဒီတုန်းကတည်းက VOA ဝိုင်းတော်သားတွေနာမည်ကိုအကုန်အလွတ်ရနေတာပေါ့။အားပေးနေတယ်ဆိုတာပြောပြမိတာပါ။အခုတော့အစီရင်ခံရတဲ့ဘဝမဟုတ်တော့ပါဘူး
။ဟုတ်ကဲ့ကျွန်မကြားဘူးပါတယ်ရှင်။ကျွန်မမြန်မာနိုင်ငံကတကယ်ချင်းနေပြောဘူးတာပါ။သူတို့ငယ်ငယ်တုန်းကရေဒီယိုကလာတဲ့သတင်းတွေကိုကူးယူပြီးတော့သူတို့အချင်းချင်းပြန်ပြီးဘဝသူရအနေနဲ့ဝေမျှကြတယ်ဆိုတော့ပါအခုကတော့အဲ့ဒီဆိုရှယ်မီဒီယာတွေခင်မစားသေးတဲ့ခေတ်တုန်းကပြည်ပသတင်းဌာနတွေကထုတ်လွှင့်တဲ့ရေဒီယိုသတင်းတွေကိုကူးယူပြီးအထက်လူကြီးတွေစီကိုတင်ပြရတယ်ဆိုတော့အခုဒီသောရရှင်ပြောလာလို့လက်တွေ့သိရပါတယ်နော်အခုထိဆက်ပြီးတော့အစီအစဉ်တွေကိုနားဆင်နေတယ်ဆိုလို့ကျေးဇူးအထူးတင်ပါတယ် အစီအစဉ်လေးအတွက်အကြံပြုချင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ Moonlight ဆိုတဲ့သောရရှင်ပါ
ကျွန်တော်တို့မြန်မာနိုင်ငံသားအများစုကပညာရေးမှာလူအများစုကအထက်တန်းတော်မအောင်ကြတာများပါတယ်ကျွန်တော်တို့30ဝန်းကျင်အရွယ်တွေပေါ့ဘွဲရတွေလည်းရှိပါတယ်အတွေးခေါ်ပိုင်းတွေကတော့တိတ်မမြင့်နေပါဘူးဒါကိုနှိုင်းရှင်ချက်တစ်ခုအနေနဲ့နိုင်ငံတကာကကလေးလူငယ်အရွယ်ပေါင်းစုံကိုခေါင်းစဉ်အနေနဲ့ကို့အမြင်သူ့အမြင်ကို့အမြင်ကို့အတွေးသူ့အမြင်သူ့အတွေးစသဖြင့်ဥပမာပေါ့ကောင်းစဉ်အောက်မှာဆွေးနွေးနှိုင်းရှင်ကြပုံလေးတွေကိုအစီအစဉ်တစ်ခုအနေနဲ့မြင်ကျင်ပါတယ်။လူငယ်တွေအတွေးခေါ်မြင့်လာစေခြင်းပါတယ်။ဒီအစီအစဉ်ကနေလူတန်းသားမရွေပါဝင်လာရင်အတွေးခေါ်တွေတိုးတက်လာနိုင်တယ်လို့မြင်မိတယ်။အကြံပြုကျင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဒီတော့ရှင်ပြောသလိုမျိုးကို့အမြင်ကို့တွေးသူ့မြင်သူ့တွေးဆိုတဲ့အစီအစဉ်မျိုးအတိအကျမဟုတ်ပေမဲ့လည်းဒီနိုင်ငံတကာမှာမြန်မာနိုင်ငံကလူငယ်တွေဘလို့မျိုးထိုးထွက်ပြီးတော့အောင်မြင်အောင်လှုပ်ဆောင်နေလဲဆိုတဲ့အစီအစဉ်တစ်ခုကျွန်တော်တို့ Gen Z အစီအစဉ်အနေနဲ့တင်ဆက်ပေးနေပါရယ်နော်။အခုပြောထားတဲ့အစီအစဉ်တွေတော်တော်လေးကိုဆင်တူပါရယ်ရှင်။အဲ့ဒီအစီအစဉ်တွေကိုကြည့်ကြည့်စေချင်ပါတယ်။အခုလိုအကြံပေးလာတဲ့အတွက်လည်းအထူးကျေးဇူးတင်ပါရယ်နော်။တော်ရရှင်နေကျမတို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ကိုပိုင်အမြင်တွေကိုရေးလာကြတဲ့မှတ်ချက်တွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်ကျမတို့ဒီစနေနေ့တော့တင်ဆက်ပေးသွားတဲ့အစီအစဉ် မြန်မာဒီမိုကရေစီရေးကိုအားပေးဖို့အမေရိကန်ပြည်ထောင်စုကပြဋ္ဌာန်းထားတဲ့ Burma Act ဥပဒေဟာမြန်မာနိုင်ငံကိုဖျက်ဆီးဖို့ဖြစ်စေတယ်လို့စစ်ကောင်စီကဆွဲဆွဲလိုက်တဲ့သတင်းနဲ့ပတ်သက်ပြီးတော့သတင်းရှင်တွေပြန်ရေးလာကြတာဖြစ်ပါတယ်။ပြည်တွင်းသတင်းဌာနတစ်ခုနဲ့တည်တဲ့မေးမြန်းချက်မှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းအဲ့လိုပြောသွားလိုက်တာဖြစ်ပါတယ်။ဒီသတင်းပေါ်မှာသတင်းရှင်တွေမှတ်ချက်တွေအများကြီးရေးလာကြတာပါ။ Messenger ကနေပြီးတော့စာရေးလာတဲ့သတင်းရှင်တစ်ယောက်ကတော့အကောင့်နဲ့မဖော်ပြပါနဲ့ဆိုတော့ဒီသတင်းနဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်
။မြန်မာနိုင်ငံကိုအမေရိကန်နိုင်ငံကဖျက်ဆီးဖို့ကြိုးစားနေတယ်လို့ဆက်ကဆာကဆွဆွဲတဲ့သတင်းတွေ့လိုက်ရလို့အံ့ဩမိပါတယ်။ဆက်ကဆာအသိဉာဏ်ကင်းမဲ့ပြီး NLD ကိုမတရားဆွဆွဲပြီးခေါင်းဆောင်တွေပါတီဝင်တွေကိုဖမ်းဆီးထောင်ချသူ့ကိုမထောက်ခံတဲ့ပြည်သူတန်းပေါင်းများစွာရဲ့အသက်အိုးအိမ်စီးစိမ်ကိုဖျက်ဆီးလူမှုကိုမီးရှို့သတ်ဖြတ်နေတာကိုရတန်းကရက်လို့ပြည်သူအာဏာကိုပြည်သူပြန်ပေးလိုက်ရမှာပါ။ဒါဆိုကြာရှုံးနိုင်ငံအဖြစ်ကမြန်မာပြည်လဲလွတ်မြောက်သွားပါလိမ့်မယ်
။အကောင့်နဲ့မဖော်ပြပါနဲ့လို့ရေးလာပါတယ်။ဒါနဲ့ Thoracian Infinity Travelers ရဲ့ Thoracian မှတ်ချက်ရေးလာတာမှာတော့ရှိခင်အာနာမသိငယ်အခြေအနေတွေထဲပြည်သူလူနေမှုဘဝတွေကုံစည်နှုံးတွေအစားအစာရာရာတာနေတော့အာနာသိန်းတော်ကိုမှန်တယ်လို့ထောက်ခံရမယ်တဲ့ခုကြတော့အရင်အခြေအနေထက်ပိုပြီးကောင်းသွားတယ်ဆိုတဲ့အရာရှာမတွေ့သေးပါဘူးပြည်သူတွေရဲ့စောင့်ဝင်နေရေးကိုတဆင့်မြင့်ပြီးတော့ထားနိုင်တဲ့ဘယ်အုပ်ချုပ်သူလူတန်းစားမဆိုလက်ခံရမှာပဲလို့ပြင်ပြီးရေးလာပါတယ်နောက်ထပ်သောရရှင်စီသူကြောစွာဆိုတဲ့သောရရှင်ကတော့အခုပြောသွားတဲ့သောရရှင်နေနဲ့မတူပါဘူးသူရဲ့အမြင်ကတော့ဖြောင်စုပြုကွဲမှုကိုအားပေးပြီးတော့အမျက်ထုတ်ဖို့ကြံစီဖို့ဖြစ်တာမြင်ပါတယ်တဲ့သူတို့ထောက်ပံ့နေငွေပြည်သူတွေစီလဲမရောက်ရှိသလိုလက်နက်ကင်ပြည်သူတွေဖြောင်စုပြုကွဲရလို့ဖို့အားပေးရတာဖြစ်နေပါတယ်စစ်တပ်ကိုမနစ်သက်ပေမဲ့လည်းကိုယ့်ရဲ့နိုင်ငံဖြောင်စုကိုတည်မြဲစေချင်ပါတယ်အခုဟာကမြမအရေးကိုပြည်ပနိုင်ငံတွေအမျက်ထုတ်မှုတွေများလာပါပြီလို့ရေးလာပါတယ်ဒါကသောရရှင်ရဲ့ကိုယ်ပိုင်အမြင်တွေဖြစ်တယ်ဆိုတာထပ်ပြီးတော့သတိပေးချင်ပါရဲ့နော်။ရွှေလူထွန်းဆိုတဲ့သောရရှင်ကတော့ဘာဖြစ်လို့ခုလိုမျိုးဒီစစ်ကောင်စီဘက်ကနေပြီးတော့တံပြန်ပြီးဒီကိစ္စပြောရတာလဲဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါရဲ
့။စစ်တပ်ကအနာသိမ်းလိုက်လို့ပျက်စီးယိုယွင်းချွတ်ချုံကျသွားတဲ့နိုင်ငံပြည်သူတရလုံးကိုဒုက္ခမျိုးစုံပေးုံနဲ့အာမရနောက်ဆုံးစစ်မှုထမ်းဥပဒေနဲ့စင်ပုတ်ပြီးပြည်သူကိုတောက်ကမျက်ရည်ဝေစေခဲ့တဲ့အာဏာယူစစ်တပ်ဒီလိုစစ်အာဏာရှင်တွေကိုတိုက်ခိုက်တွန်းလှန်ပွဲမှာအင်အားတရဖြစ်စေဖို့ဘာမအက်ကိုပြတ်ထမ်းပြီးမြမပြည်သူတွေကိုအကူအညီပေးတာတကယ့်ကိုကျေးဇူးတင်ကြပါပြောတဲ့သူကတော့သူတို့ပလင်ပြောက်မဲ့အကူအညီတွေဆိုတော့မျက်ရည်ဆက်လက်နဲ့ပြောရရှာပေမပေါ့ဗျာ
ဒီတရင်နဲ့ပတ်သက်ပြီးတော့သရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုပြန်ပြောရေးလာကြတဲ့မှတ်ချက်တွေကတော့အများကြီးဖြစ်ပါရင်ရှင်အခုအချိန်ရသလောက်အချိန်ကန့်သတ်နဲ့ဖော်ပြပေးလိုက်တာဖြစ်ပါတယ်နော်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။အားလုံးပုံမှန်ကောင်းမွန်တဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင
်အခုတော့ကမ္ဘာတစ်လွှာထူးခြားတဲ့သတင်းလေးတွေကိုတင်ပြပါအောင်မယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတတ်တတ်လို့စာဖို့ပညာပေးနိုးဆိုတဲ့တရိတ်ဆန်ဖွင့်ရေးအဖွဲ့ကလူစိတ်ဝင်စားအောင်ခွေးသားရောင်းချပွဲပြုလုပ်ခဲ့ပါတယ်ဘော့စနီးယားနိုင်ငံလည်းပိုင်းကရွာကလေးမှာတော့ကြောင်းတက်တဲ့ကလေးတစ်ယောက်ပဲရှိတယ်ပဲဒီမဲ့စာသင်ကျောင်းတေချာဖွင့်နေတင်ကြပေးနေပါတယ်ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုကြီးညာနဲ့မခင်ဖြူတွေကတင်ဆက်ထားပါမယ
်။ American Bureau New York မြို့မှာတရိတ်ဆန်ခွင့်ရေးအဖွဲ့တစ်ခုကခွေးသားရောင်းပြီးတသက်လို့စားဖို့တိုက်တွန်းတဲ့ပညာပေးလှုပ်ရှားမှုတရက်ပြုလုပ်ခဲ့ပါတယ်။တရိတ်ဆန်ကာကွယ်ရေးအဖွဲ့ ASAP ကကိုလံဘီယာတက္ကသိုလ်နားကမန်ဟတန်လမ်းမပေါ်မှာ
ခွေးသားနဲ့တူတဲ့အပင်ကထုတ်လုပ်ထားတဲ့အသားဓာတ်တွေကိုခွက်ထဲမှာအမီးအဖြစ်ထည့်ထားပြီးဖြတ်သွားဖြတ်လာတွေကိုလန့်သွားအောင်လုပ်ခဲ့ကြတာပါခွေးသားအမီးဖြစ်ပြီးတဲ့ဆိုရင်လူတွေကလန့်သွားပြီးလာရောက်စကားပြောတာကြောင့်အခုလိုလှုပ်ရှားတာဖြစ်တယ်လို့ဒီဖွဲ့ကိုတည်ထောင်သူဒေါက်တာဖာရက်စ်ဟာစီနီကပြောပါတယ်သူတို့အဖွဲ့ဟာအသားစားတာကနေကပ်ရောဂါတွေဖြစ်ပေါ်စေနိုင်တာကြောင့်တသက်လို့စားဖို့အတွက်တိုက်တွန်းနှိုးဆော်နေတာပါပြီးတော့လူတွေမွေးထားတဲ့ခွေးတွေကြောင့်တွေလိုပဲဝက်တွေချက်တွေနွားတွေကလည်းခံစားနားလည်တတ်ပြီးနာကျင်မှုကိုလည်းခံစားတတ်တာကြောင့်အသားမစားကြပဲတသက်လို့သာစားကြဖို့တိုက်တွန်းနေရတာဖြစ်တယ်လို့ ESAP အဖွဲ့ကပြောပါတယ် ESAP အဖွဲ့ဟာလူတွေအသားစားတဲ့အတွက်လူတွေရဲ့ကျန်းမာရေးပတ်ဝန်းကျင်နဲ့တရိတ်ဆန်တွေအပေါ်တည်ရောက်မှုတွေကိုသတိထားမိစေဖို့အတွက်ပညာပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်ရှင
်ဘော့စနီးယားနိုင်ငံအလယ်ပိုင်းကပက်ထရိုဗီစီရွာကလေးကစားတင်ကြောင်းတစ်ကြောင်းမှာကျောင်းသားတယောက်ပဲရှိပြီးတော့အဲ့တယောက်ခဲကိုပဲစားတင်ပေးနေရပါတယ်အဲ့ဒီကလေးကတော့မဟီဗီလူလိုဗစ်ဖြစ်ပြီးသူ့ရွာကလေးဟာ1992ခုနှစ်ကနေ95ခုနှစ်တွင်ဖြစ်ပွားခဲ့တဲ့ဘောကန်စစ်ပွဲအတွင်းမှာစစ်တံကိုခံစားခဲ့ရပြီးလူဦးရေနည်းပါးတဲ့ဒဏ်ကိုခံနေရတာပါအရင်ကတော့ဒီရွာကလေးမှာလူဦးရေ300ကျော်ရှိခဲ့ပြီးအခုချိန်မှာတော့လူဦးရေ20ကျော် 30 လောက်သာရှိပါတော့တယ်အဲ့ဒီလူဦးရေထဲမှာမှ8နှစ်အရွယ်မဟီဗလူလိုဖစ်တယောက်သာကျောင်းနေအရွယ်ကလေးဖြစ်ပြီးတော့တခြားကလေးတယောက်မှမရှိပါဘူးတက်မဲ့ကျောင်းသားမရှိတဲ့အတွက်လည်းဒီကကျောင်းကိုနှစ်ပေါင်းများစွာပိတ်ထားပြီးတော့2022ခုနှစ်မှာမှဒီကလေးကျောင်းနေအရွယ်ရောက်လာတော့မှစာသင်ဖို့အတွက်ပြန်ဖွင့်ပေးတာပါဘော့စနီးယားနိုင်ငံမှာမူလာတန်းပညာရေးဟာမသိမနေရအခမဲ့ဖြစ်ပြီးတော့9နှစ်ကြာပညာသင်ကြားရမှာပါဒီရွာကလေးဟာအနည်းဆုံးမြို့နဲ့မိနစ်40ကြာကားမောင်းသွားရပြီးတောင်ပေါ်ဝေးလံခေါင်တီရဲ့အရက်မှာတည်ရှိတာကြောင့်လဲအသက်9နှစ်အရွယ်ဘီလူလိုဗစ်တယောက်တခြားမှာကျောင်းသွားတက်ဖို့ကလည်းမဖြစ်နိုင်ပါဘူးဒါကြောင့်ဒေသဆိုင်ရာတာဝန်ရှိသူတွေကဒီကလေးကိုသူ့ရွာကျောင်းမှာပဲပညာသင်ပေးဖို့အတွက်ကျောင်းကိုပြန်ဖွင့်ပေးခဲ့ပြီးသူ့အတွက်ဆရာတီးတန့်ခံထားပေးခဲ့တာပါဒီဆရာကလည်းကလေးရဲ့တငယ်ချင်းဖြစ်လာခဲ့ပြီးတော့ဒီကလေး9နှစ်အကြာကျောင်းတက်အပြီးမှာတော့ဒီရွာမှာကလေးမရှိတော့တဲ့အတွက်ဒီကျောင်းကိုပြန်ပိတ်ထားမှာပါခင်ဗျာ
ဘော့စနီးယားနိုင်ငံအနောက်မြောက်ပိုင်းကမြို့ကလေးတစ်မြို့မှာ Formula 1ပြန်ကားပုံစံကားတစ်စီးကိုကားဆက်ပြင်ဆရာတူကဖန်တီးထားပါတယ်clutch မြို့မှာနေထိုင်တဲ့အသက်36နှစ်အရွယ် Himzo Baganovic ကဒီပြိုင်ကားပုံစံတူကားကိုမြို့တော် Sarajevo ကနေဝယ်ခဲ့တာဖြစ်ပြီးတော့သူ့အကြိုက်ဆုံးဖြစ်တဲ့ Ferrari အနီရောင်ကားပုံစံဖန်တီးထားပါတယ်။အခုလိုပြိုင်ကားတစ်စီးပိုင်ဆိုင်ဖို့ကသူ့အိမ်မက်ဖြစ်ပြီးအခုလိုပုံစံတူကိုနှစ်နှစ်အကြာပြုပြင်မွမ်းမံခဲ့ရပါတယ်။တန်တယ်တွေနဲ့တိစောက်ထားတဲ့ဒီကားဟာတကယ့်ကားအစ်စ်တွေလိုဒေါ်လာတန်းချီတန်နဲ့ Carbon Fiber နဲ့တိစောက်ထားတာမဟုတ်ပေမဲ့လည်းဒီကားကိုတဖြည်းဖြည်းပူကောင်းအောင်လုပ်သွားမယ်လို့ Biganovic ကပြောပါတယ်။ဒီကားမှာအခုချက်ပူကောင်းတဲ့အင်ဂျင်၊ကားတာယာနဲ့အော်တိုဂီယာဖြစ်လဲပြောင်းသွားဖို့အစီအစဉ်ရှိပါတယ်။ဒီပြိုင်ကားကိုမောင်းတဲ့အခါမိုးပေါ်ပြန်နေတယ်လို့ခန်းစားရပြီးတော့ဘော့စနီးယားနိုင်ငံမှာဒါမျိုးတစ်စင်းပဲရှိတယ်လို့လည်းသူကပြောပါတယ်ရှင
်။အိန္ဒိယနိုင်ငံတောင်ပိုင်းကမန်ဂလိုမြို့မှာဟိန္ဒူနတ်ဘုရားမဒါဂါကိုပိုးဝယ်သူတွေအနေနဲ့ဒီတော့နဲ့အချင်းချင်းပြစ်ပေါက်ပူဇော်ကြတဲ့ပွဲကိုပြီးခဲ့တဲ့ဘက်ကကျင်းပခဲ့ပါတယ်။အခုလိုဖျားเจ้าနဲ့မှမီးတုံးနဲ့အချင်းချင်းပြစ်ပေါက်ကြတဲ့ဒလေထုံးစံကိုအိုက်နီကာလီလို့ဒေတာကန်တွေကခေါ်ဆိုကြပြီးနှစ်ရာပေါင်းများစွာကျင်းသုံးခဲ့တာပါ။ချီရကြာကျင်းပတဲ့ပူဇော်ပွဲဒုတိယနေ့မှာအခုလိုမီးတုံးနဲ့ပေါက်တဲ့ပွဲကိုကျင်းပတာပါ။ဘုံလက်၆တွေကိုမီးတုံးအဖြစ်သုံးပြီးပြစ်ပေါက်တဲ့အတွက်သူတို့နတ်ဖျားကသဘောကျတယ်လို့ဒီနတ်ဖျားကိုယုံကြည်သူတွေကပြောပါတယ်။ဟိန္ဒူဒန္နာယီလာရိုးရာပုံမြင်တွေထဲမှာတော့လူသားတွေကိုဒီဒေတာမှာဖျက်ဆီးခဲ့တဲ့မကောင်းဆိုးပါးကိုနတ်ဖျားကနှိမ်နှင်းပေးခဲ့ပြီးဒေတာကန်တွေကလည်းမီးဖျားတွေနဲ့ဝိုင်းပစ်ပေးခဲ့တယ်လို့ယုံကြည်ကြပါတယ်ခင်ဗျာ
။ VOA ကိုဝေဖန်စာပေးဖို့လို့ဆိုရင် burmese@voanews.com email နဲ့ပို့နိုင်တယ်လို့ဒီရဲ့ Facebook Messenger အနေနဲ့ရေးသားပေးပို့နိုင်ပါလေခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
Standing up for freedom and human rights is simply the right thing to do
လူလတ်မှုနဲ့လူအခွင့်ရေးအတွက်ရပ်တည်ရဟာမံကန်တဲ့လောက်ရဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလက်တလောထုတ်ပြန်လိုက်တဲ့2023လူအခွင့်ရေးအစည်းအဝေးခန်းစားထဲမှာပြောထားပါတယ်နိုင်ငံနဲ့နယ်မြေဒေသပေါင်း200လောက်ကလူအခွင့်ရေးဆိုင်ရာအချက်အလက်တွေကိုအစည်းအဝေးခန်းစားထဲမှာစနစ်တကျဖော်ပြထားတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ် အပြည့်ပြည့်ဆိုင်ရာလူ့အခွင့်အရေးကြေညာစရမ်းမှာပြဋ္ဌာန်းချက်အတိုင်းလိုက်နာနိုင်ဖို့လှုပ်ရှားရအများကြီးရှိနေသေးတယ်ဆိုတာအစိုးရခန်းစားမှာဖော်ပြနေပါတယ်လို့လည်းဝန်ကြီးပလင်ဂင်ကပြောပါတယ
် We once again see human rights and the rule of law under stress in more ways and in more places
ကမ္ဘာတဝန်းကလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးကဏ္ဍတွေမှာဖိအားမျိုးစုံနဲ့ကြုံနေရတာကိုထပ်ပြီးတော့တွေ့မြင်နေရပါတယ်လို့လည်းဝန်ကြီးပလင်ဂင်ကပြောပါတယ်ပေါ်မကောင်းမွန်တဲ့အနာဂတ်အတွက်တောင်းဆိုနေကြတဲ့သူတွေကိုသက်ဆိုင်ရာအာဏာပိုင်တို့ကဖမ်းဆီးအချင်းချနေတာကိုဘယ်လာရုစ်ကနေဗင်နီဇွဲလားနိုင်ငံအထိတွေ့မြင်နေရပါတယ်။အဖမ်းခံရသူအတော်များများကလူငယ်တွေဖြစ်ပါတယ်။ကျူဘာကနိုင်ငံရဲ့အကျဉ်းသား1000လောက်တို့ရဲ့ဖျက်မြအသက်က32နှစ်ဖြစ်ပါတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။မတရားဖမ်းဆီးပြစ်ဒဏ်ပေးခံခဲ့ရတဲ့ရုရှားအတိုက်ခံကောင်းဆောင်အလက်ဆီနာဗယ်နီလိုပဲရုရှားကိုလိုနီနယ်မြေကထောင်သွင်းအကျဉ်းချမှုတွေဟာညှဉ်းပန်းနှိပ်စက်မှုနဲ့တွန်းတွဲနေတဲ့လို့အသက်တောင်သေဆုံးနေတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်
။ It's like Russia also arbitrarily detained foreign nationals.
ရုရှားလိုအစိုးရအဖွဲ့တွေဟာလည်းနိုင်ငံရေးရည်ရွယ်ချက်နဲ့ပြပနိုင်ငံသားတွေကိုပါမတရားဖမ်းဆီးထိန်းသိမ်းသက်သလိုလူသားတွေကိုအပေးအယူကိစ္စလိုသဘောထားနေပါတယ်။ Paul Whelan, Ivan Grushkovic နဲ့မတရားဖမ်းဆီးထိန်းသိမ်းခံရသူတိုင်းပြန်လည်လွတ်မြောက်သင့်ပါပြီ။ဖမ်းဆီးခံရတဲ့သူအလုံးသူတို့မိသားစုနဲ့ပြန်လည်ပေါင်းစပ်နိုင်အောင်အခုလိုလူအခွင့်အရေးချိုးဖောက်နေတဲ့အစိုးရတွေအနေနဲ့တာဝန်ခံမှုရှိလာအောင်မိတ်ဖက်နိုင်ငံတွေနဲ့အမေရိကန်တို့ကနေ့စဉ်နေ့တိုင်းလှုပ်ကင်ဆောင်ရွက်တော်မှာပါလို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်လူသားတွေရဲ့အမောင်မိုက်ဆုံးအခြေအနေကိုအမှတ်ရစေတဲ့ရက်ဆက်ရုပ်မာမှုတွေကိုဒီအစီအခံစာမှာမှတ်တမ်းတင်ထားပါတယ်လို့လည်း Mr. Blinken ကပြောပါတယ
်။ In Sudan, both the Sudanese armed forces and the rapid support forces
ဆူဒန်နိုင်ငံမှာဆိုရင်လဲဆူဒန်လက်နက်ကိုင်တပ်ဖွဲ့နဲ့ဆူဒန်ပြည်သူ့စစ် RSF တပ်နှစ်ဖက်စလုံးစစ်ရာဇဝမှုတွေကျူးလွန်ခဲ့ကြပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာ၊တရုတ်နိုင်ငံ၊ရှီချင်းဒေသကဝီဂါမွတ်စလင်တွေသူတို့တွေဟာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုရဲ့တားကောင်တွေဖြစ်ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့လေးနက်သည်စိုးရင်ချက်တွေကိုလည်းသက်ဆိုင်ရာတာဝန်ရှိတဲ့အစိုးရအဖွဲ့တွေကိုအသိပေးပြောဆိုသွားမှာဖြစ်ပါတယ်။အစိုးရတွေဟာတည်တင်းတူတွေကိုညာရင်တို့နှီးပညာသုံးပြီးတော့ဖြန့်နေကြတဲ့အပြင် DNA မျိုးဗီဇကိုတောင်သုံးပြီးတော့လူတွေကိုခြေအားခံပြီးတော့လိုက်နေပါတယ်။2023ခုနှစ်အတွင်းလူအခွင့်အရေးနဲ့ပတ်သက်ပြီးအားတက်စရာတိုးတက်မှုတချို့လည်းရှိနေပါတယ်လို့ဝန်ကြီးပလင်ကင်ကပြောပါတယ်။အက်စတိုးနီးယား၊ဂျပန်၊မရီရှက်စ်နိုင်ငံတို့မှာလိင်လူချစ်သူ LGBTQ+ တို့ရဲ့အခွင့်အရေးတွေတိုးတက်လာပါတယ်။တောင်အာဖရိက၊မက္ကဆီကိုကနေဘရာဇီးနိုင်ငံအထိအလုံသမားတို့ရဲ့လုံခြုံရေးခွင့်တိုးတက်လာသလိုအလုံသမားအခွင့်အရေးတွေအတွက်တမကရေဘာဖွဲ့စည်းခွင့်ပြုလာခဲ့တာပါ။ဂျော်ဒန်နိုင်ငံမှာတော့မတန်ဆွမ်းကလေးငယ်တွေကြောင်းတနိုင်ဖို့အစီအစဉ်ဆောင်ရွက်လာပါတယ်။ကဘာအရရက်ကလူသားအလုံးရဲ့အခြေခံလူကုန်တိုက်ခါတွေဆက်လက်ထိန်းသိမ်းထားနိုင်အောင်ဆောင်ရွက်သူရှိနေသမျှကာလပတ်လုံးလူခွင့်ရေးတွေတိုးတက်လာအောင်အမှန်တကယ်ဆောင်ရွက်လို့ရတယ်ဆိုတာဒီအချက်တွေကသတိပေးလိုက်တာဖြစ်ပါတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
ကျွန်တော်တို့ရဲ့မနက်ခင်းစီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာခုတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်ဟာမတ်စ်တဲ့အစ္စရေးတို့ပေါ်နိုင်ငံတကာဖိအားတွေကြီးမားလာနေချိန်မှာပဲအစ္စရေးကဂါဇာစစ်ဆေးကိုတရင်ကနေနေမှာဆက်လက်ဆင်နွှဲပါတယ်အစ္စရေးနေဆာနီဂါဇာဒေသထဲမှာမိခိုးလုံးတွေတက်လာတာနဲ့တင်ကားတွေလှုပ်ရှားသွားလာနေတာကိုမြင်ရပါတယ်အပြစ်ရဆက်ပြီးဒဇာကန်တွေပြန်လွတ်လာရေးအတွက်နှုတ်နှစ်ဖက်ပုံမခိုင်မာတဲ့ဂတိကဝတ်တွေနဲ့အလေးထားကြောင်းပြသကြဖို့ကာတာအကြီးရန်အရာရှိတူကလည်းတိုက်တွန်းလိုက်ပါတယ်။ဒီချိန်မှာပဲဂါဇာဒေသအတွက်လူသားချင်းစာနာမှုအကူအညီပါလက်စတိုင်းနယ်မြေရဲ့စစ်လွန်ကာလလမ်းပြမြေပုံကိစ္စနဲ့အရှိလက်ပိုင်းတည်ငြိမ်ရေးနဲ့လုံခြုံရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဆော်ဒီအာရေဗျကိုထွက်ခွာသွားပါတယ်။တနင်္လာနေ့အင်္ဂါနေ့မှာဂါဇာဒေသအပြစ်ခတ်ရာဆေးရေးဆွေးနွေးမှုအောင်မြောင်ဝင်ကြီးပလင်ကဆွေးနွေးသွားမှာဖြစ်တယ်လို့နိုင်ကြိုင်းဌာနကပြောပါတယ်ခင်ဗျာသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရွေရုပ်တိုင်ရဲ့မနက်ပိုင်းစီစဉ်ကတော့ဒီလောက်ပဲဖြစ်ပါတယ်ဒီနေ့တင်းလာမနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲမောင်အောင်မှာအခုစီစဉ်ကိုရေဒီယိုကလာလိုင်းတို့မီတာ24 40နဲ့51လိုင်းလာမီတာ190ပြည် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာပေးကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ဒေါက်တာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းကြမှာရှင်လန်းကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ကျွန်တော်တမောင်သားမှာ